သာသနာတော်နှစ်2049ခုနှစ်ခေါ်စံတက္ကရာ1365ခုနှစ်ဝတုဟေမန္တဆောင်ဥတုဆောင်းသင်္ကာလခနေ့နတော်လာပြီကျော်5ရက်2003ခုနှစ်ဆန္ဒလပိုင်းဒီဇင်ဘာလ13ရက်နေ့နံနက်တွင်မန္တလေးတိုင်းမန္တလေးမြို့မောရဂီဝါရပ်ကွက်ဆေးရုံကြီးတောင်ဘက်အမှတ်89-85လမ်း31လမ်း32လမ်းကြား၌နေ၌ဆင်းရဲကျက်ပပြုလုပ်အပ်သောလွန်ခဲ့ပြီးသောတစ်လ8ရက်ခန့်ကဘဝဟောင်းမှဘဝတည်းသို့ပြောင်းသွားရှာသောသာသမီတို့၏အနန္တဂုဏ်၏ကျေးဇူးရှင်ဖြစ်တဲ့သာသနာ့ဒါယကကြီးယဟန်ဒါယကကြီးကျောင်းဒါယကကြီးဖြစ်တဲ့ဦးတင်မြင့်အသက်82နှစ်ဂုံကျေးဇူးတို့ကိုရည်မှန်းပြီးတော့ဒီကောင်မောင်နှမဆွေမျိုးသားချင်းသာသမီတွေအားလုံးစုပေါင်းပြီးတော့မိတ်ဆွေပေါင်းသင်းတွေစုပေါင်းပြီးတော့ကုသိုလ်ကောင်းမှုပြုတဲ့ပွဲပေါ့ကုသိုလ်ကောင်းမှုပြုတဲ့ပွဲမှာတဏ္ဍဂုံတိရတွေဆောက်ပြီးပြီးတော့မော်ဘီမြို့ဓမ္မဒုဒ္ဒဇေရုံတော်ရဆေကိနာရာမကျောင်းတိုက်ကြီးအတွင်ဆောက်လုပ်ဆဲဖြစ်တဲ့တိန်ကျောင်းတော်ကြီးအတွက်ဆယ်သိန်းအလူနောက်ဦးဇော်ဦးတော်မြင့်မြင့်တို့ကဖန်တင်ကကျောင်းစီပစ္စည်းလေးပြအလူရှိရသုံးဆောင်နိုင်ဖို့ဘဝကံမှ3,000အလူနောက်ဦးခင်မောင်မြင့်တော်စီစီတန်းဦးကျော်ခင်တော်မြအေဦးတန့်စင်ဒေါ်ခင်တန်းမြင့်ဒေါ်ပြုံးချီနှင့်သားများဦးမျိုးတန်ဒေါ်တင်လဒေါ်ကူမိသားစုဦးကျော်ခိုင်မရှုဟုံကိုတန်လင်းမဆောင်ချင်းဒေါ်ထွေးသမီးမသိန်းသိန်းတော်တာနုနုမိသားစုစတဲ့လူတော်ကောင်းအပေါင်းတို့ကလည်းမိမိတို့ရည်မှန်းပိုင်းခြားထားသည့်အတိုင်းလူတန်းတို့ဒါနကုသိုလ်သီလကုသိုလ်သမထကုသိုလ်ဝိပဿနာကုသိုလ်ဝေယဝဆကုသိုလ်ဘုရားတို့ဒါကကြီးအကြောင်းပြုပြီးတော့ကျင့်ပါတဲ့ဓမ္မဒါနတရားအလူအမတ္တဒါနအမြိုက်နိဗ္ဗာန်အလူပွဲထိုလူပွဲ၌ဟောကြားအပ်သောဣဒ္ဓသုံးပုံတို့တွင်သုတ်တန်တပိဋကနိကေ၅ရပ်တို့တွင်အင်္ဂုတ္တရနိကေ၌ပါဝင်သောကံကလည်းကောင်းအကြောင်းကလည်းလှတရားတော်တဲ့ကံလည်းကောင်းအကြောင်းလည်းလှပေါ့လေအာတရားတဲ့ဇင်းတို့ဟိုပတ္တဝါဒီမန္တများကတော့မွေးလာရင်သိမှာပဲဒါလူတိုင်းသိတာပဲဟောစရာတော့သိမလို့ဘူးပေါ့မွေးလာရင်သိမှာပါဒါပေမဲ့ကံကလည်းကောင်းအကြောင်းနဲ့လှဆိုတာလေးပြောချင်တာပေါ့ကံကလည်းကောင်းအကြောင်းနဲ့လှဆိုတာဒီခေတ်ဒီခါမှာဘုရားတကအကြောင်းတကဘုရားရိပ်အကြောင်းရိပ်မှာနေတဲ့သူတွေကတအားရှာသွားတအားရှာသွားဟိုအဖေအနေနဲ့အဖေတယောက်အနေနဲ့ဖခင်တယောက်အနေနဲ့ပြောရင်မိဘအနေနဲ့ပြောရင်သားသမီးတွေအပေါ်မှာတာဝန်ကြီးတဲ့မိဘတွေကတော်တော်ရှားသွားအဲဒါပဲတွေ့ကြည့်ပေါ့တခါကြီးအနေနဲ့ဘာပြောပြောသာသနာနဲ့နီးစပ်တယ်ကိုကြောင့်ကိုကံကိုဇေယကိုဆရာတန်ခါသာသနာအတွက်ဆောင်ရွက်နေတာဒီပဲအများကြီးပဲအဲ့ဒါလိုမျိုးဖြစ်သွားတာကကံမကောင်းဘူးလားကောင်းတယ်ကံကောင်းတယ်တခါကြီးလို့အရွယ်လိုက်ကြည့်လူ10ယောက်မှ3ယောက်လောက်မရှိဘူးတရားဘက်ဝါသနာပါတာမျိုးကြောင်းကံတွေရဝါသနာပါတာမျိုးဖျားရိပ်တရားရိပ်နေတာဝါသနာပါတာမျိုးမရှိဘူးမရှိဘူးဒါတည်းမှမဟုတ်ငယ်တဲ့သူတွေကြည့်တယ်ဒီတိုင်းမှာပဲလေဟိုစင်းတော့ကသာသနာဘက်ကသာသနာဝန်ထမ်းရှင်ယဟန်အနေနဲ့ပြောရတော့တိတ်တော့မကောင်းဘူးပေါ့လေမကောင်းဘူးဆိုတာကအကိုအရေးပဲခိုးဖို့ကိုတရားရေးပဲခိုးဖို့ကိုဖျားရေးပဲခိုးဖို့ဆွေတယ်လို့ဖြစ်မှာဆိုလို့သဗ္ဗတ္တကမ္မတကသဗ္ဗတ္တကမ္မဒါယတာသဗ္ဗတ္တကမ္မယောနိသဗ္ဗတ္တကမ္မဗန္ဓုလို့ဒီလိုဟောခဲ့တာပေါ့လေသဗ္ဗအလုံးစုံကုန်သောတတ္တသူရောကိုယ်ကများစွာတောင်းတောင်းတတ္တဝအပေါင်းတို့သည်ကမ္မတကကံသာလျင်ကိုယ်ပိုင်ဥစ္စာရှိကြလေကုန်၏ကိုယ်ကံမဲကိုယ်ကံမဲကိုရှိတာသူများချမ်းသာတယ်လို့လည်းကိုမချမ်းသာသူများဆင်းရဲတယ်လို့လည်းကိုမဆင်းရဲကိုချမ်းသာတယ်လို့တော့ကိုချမ်းသာတာကိုဆင်းရဲတယ်လို့တော့လည်းကိုဆင်းရဲတာအဲ့ဒါကံပေါ့ကံပေါ့တတ္တဝါဒီတတ္တဝါဒီဘယ်သူကခြေလဲနေတာလဲဆိုကံကခြေလဲတာက ကံဆိုတာဗာလဲဆိုကိုလှုပ်တဲ့အလုပ်ပေါ့လေအရင်ကလှုပ်ခဲ့တဲ့အလုပ်ကခြေလဲမယ်အခုလှုပ်နေတဲ့အလုပ်ကခြေလဲမယ်ဘာပြောပြောတခါကြီးဆေးရုံကြီးထောင်ပြီးတော့ကန်ဗာဒီသမီးတွေနဲ့အိုးအဆောင်ဝန်တွေဗာဒီနဲ့လှုပ်ထားတာတကယ်တမ်းကျတော့မသိအောင်ကုပါလားလို့မေးရင်ကံကခြေလဲသွားတာဒီလောက်တက်တန်းနေရအောင်ကိုဘသူကခြေလဲတာလဲဆိုရင်ကံကခြေလဲတာကံကခြေလဲတာလည်းတော့သိရင်သိမှာပါလွန်ခဲ့တဲ့၄ရက်နေ့ကမေတော်ကြီးဆုံးသွားဦးဇင်းတို့မေတော်ကြီးယုံယုံပဲဆေးရုံမှာဆုံးတာပဲကုတာပဲဆေးဆိုဦးဇင်းတို့ကိုရိုးရရသွားရင်းနဲ့ conference တန်ရင်းနဲ့လမ်းပို့တာပဲသိတာပဲဝန်းမနေပါဝန်းတာတာကတော့ဒီကနေ့ပြုံပြုံလေးဝန်းသေးလို့ဝန်းတာတာပေါ့လေအမှန်ကတော့သေးတာသေးမှာပဲကံကချေလဲတာပဲပြန်ပြောချင်တာကသူတို့လောက်မချမ်းသာပြီမဲ့ကုလောက်ကိုချမ်းသာတယ်သူတို့လောက်မဆင်းရဲပြီမဲ့ကိုယ်လောက်တော့ကိုယ်ဆင်းရဲသေးတယ်ဟုတ်လားအောက်ခံကြီးအချမ်းသာလားဆင်းရဲလားဟမ်ဘုံဘုံပြောတယ်လို့ပါပဲတဲ့ကိုယ်ရှိတာကိုယ်ချမ်းသာတာပဲကိုယ်မရှိတာကိုယ်ဆင်းရဲတာပဲဟုတ်တယ်မလားကံကံကသီးသန့်စီပါသူနဲ့ကိုယ်နဲ့သူနဲ့ကိုယ်နဲ့တွဲနေပြီမဲ့ခွဲထားတယ်ဟုတ်လားသူနဲ့ကိုယ်နဲ့တွဲနေပြီမဲ့ဘာလို့လဲခွဲထားတယ်ဒကာကြီးနဲ့ဒကာမကြီးနဲ့တွဲမနေဘူးလားနေလားဒါကဘာလုပ်ထားလဲခွဲထားတယ်အရင်တော့ခွဲထားတာမသိဘူးလေသူကအိမ်လာတဲ့နေ့ကသမင်းစားနေခွဲထားတာမသိဘူးတွဲရအောင်မေ့နေတာအခုကျတော့ကံမရဏသိမင်းကခွဲလိုက်တော့မှခွဲမှန်းသိသွားတာအမှန်ကတော့တွဲလဲတွဲထားပြီမဲ့လို့ဘာလုပ်နေလဲခွဲထားတယ်ဘသူကခွဲထားတာနားရီသမီးနေတယ်ဘာလုပ်ထားတာလဲခွဲထားတာပဲအဲ့တော့အခုဇော်ဦးတို့နဲ့ခွဲထားတယ်ဟိုဘက်သွားနေတယ်ဇော်ဦးတို့ကံမေးတအားအရသာရှိတာကံအကြောင်းသိရင်လေဟုတ်တယ်မလားတွဲတော့တွဲထားပြီးတယ်ကံကအဲဘာလုပ်ထားလဲခွဲထားတယ်ခွဲထားတယ်အဲ့ဒီဝဆာများလေလုံကြီးများတို့ချုပ်တယ်လို့ပေါ့ပိဿကြီးဘက်ကနေဆိုလုံကြီးနင်းချုပ်လိုက်ရင်ခုခေတ်တော့လုံကြီးဟုတ်ပါဘူးသူတို့ဘာတွေမှမသိချောက်ဝတ်ကြတာဟုတ်ဒူနာကွဲတဲ့ဟာတွေပေါ့လေဘာပြောချုပ်ရိုးလေးဆက်တယ်လို့ကံလေးကဆက်ထားပြီးတာဒကာကြီးနဲ့ဒကမကြီးနဲ့ဘာလုပ်ထားလဲချုပ်ရိုးလေးဆက်တယ်လို့ကံကဆက်ထားပြီးတာပြက်ဆိုအခမ်းမသိတော့ဘာဖြစ်သွားလဲအဝတ်ကွဲသွားတာလားချုပ်ယိုးကွဲသွားတာလားချုပ်ယိုးကွဲတာချုပ်ယိုးကွဲတာဟုတ်တယ်မလားဒါချုပ်ယိုးကွဲသွားတာပေါ့ဒကာကြီးကနတ်ပြည်ဌာနနတ်လောကရောက်နေဒကာမကြီးကလူပြည်ရောက်နေချုပ်ယိုးကွဲသွားတာဒကာမကြီးလည်းအချိန်တန်လို့နတ်ပြည်ဌာနနတ်လောကရောက်ရေဟိုကြတော့ဘာပြန်လုပ်မှာမချုပ်ယိုးပြန်ဆက်မှာမချုပ်ယိုးပြန်ဆက်မှာလေဟိုကနတ်သမီးတွေတပုန်ကြီးတွေများဖြစ်နေတာမသိကံဆိုတာအဲ့လိုမြင်ရပါတယ်။အဝတ်စားလေးဝတ်လို့သုံးလို့ရအောင်လို့ဗာလုပ်ပြီးတော့ချုပ်ရိုးဆက်ထားပြီ။သုံးလာပါများကြာတော့လည်းပဲကံဆွေးချုပ်ရိုးဆွေးတော့ပါကြည့်လေ။ပြက်ကနေကိုရတာပဲ။ဘာမှပူစရာမလိုဘူးလေ။ဟုတ်လား။မိသားစုတွေဖြစ်လာအောင်ကံကဗာလုပ်ပြီးလိုက်တယ်လေ။ချုပ်ရိုးဆက်ပေးလိုက်တာ။မြင်လားချုပ်ရိုး။ဘာမှမြင်ဆက်သွားယူချုပ်ပေးမလို့။အဲ့ဒီချုပ်ရိုးလေးဆက်ပေးတာပဲ။တဏိမယနဲ့ခင်မွန်ယောက်ျားမိဘနဲ့ပါသမီဆရာသမားနဲ့တပည့်တစ်ပါးမိသားစုယောက်ျားမနဲ့ချွေးမသမက်သမီးယောက်မတွေအကုန်လုံးချုပ်ယုတ်ကံလေးကဘာလုပ်ပေးတာလဲဆက်ပေးထားတာဆက်ပဲအခုတင်ဆက်လို့မဟုတ်အရင်ကလည်းဆက်ခဲ့ဘူးလို့ဟုတ်တယ်မလားအရင်ကလည်းဆက်ခဲ့ငါအင်းကြီးတီးတာလေးပြုတ်သွားတယ်ပြန်တီးပေးစမ်းအရင်ဘဝဘဝကတီးပြီးချုပ်ခဲ့တာလေးတွေဟောတီးသွားကြတယ်ဆိုပြုတ်သွားပြုတ်ပြီးပါပြန်လုံးမှာလဲပြန်တီးမှာပဲဟုတ်လားအခုပြုတ်နေတာလားပြီးနေတာလားပြုတ်နေတာပြုတ်နေတာခဏပေါ့ပြုတ်သွားမှန်းသိရင်ဗာပြန်လုံးပါမပြန်ပြီးအောင်ပါတဗေတ္တကမ္မတကတဗေတ္တကမ္မဒါယတာတဗေလုံးစုံကုန်သောတတံတတဝါတို့သည်ကမ္မတကကံတာလျင်ကိုယ်ပိုင်ဥစ္စာရှိကြလေကုန်ဤဒီမျက်နာကိုကံဟုတ်လားဒီမျက်နာကိုကံမင်းတော့ဒီခန္ဓာကိုယ်လေကိုယ်ကံမင်းအမလေးတချို့ကပြောတယ်တချို့တကမလေးသူတို့တကားတွေကိုရအောင်လို့ချောကျင်တာပဲရမလားသူကံနဲ့သူပဲဟုတ်တယ်မလားသူကံနဲ့သူသူကံနဲ့သူအဲ့ဒီကျတော့သိတယ်လို့ဆိုပြောနင်းရအောင်သွားယူပါလားဆိုရုပ်ရှင်မင်းကတော့မယူခြင်းမဟုတ်ဘူးတဲ့အဲ့တော့သူကံနဲ့သူသူကံနဲ့သူဆိုတာနားလည်လိုက်တဲ့ကံတာလင်ကိုယ်ဥစ္စာတွေကမ္မဒါယတာတတဝတိုင်းဟာကံတာလင်ကိုယ့်ရဲ့အမွေဘသူကအမွေပေးတာလဲကံကအမွေပေးတာဒီရုပ်အဆင့်ဘသူအမွေပေးတာလဲကံမိဘကအမွေပေးခဲ့တဲ့အတွက်သားသမီးတွေချမ်းသာသွားတယ်လို့ မိဘကအမွေပေးခဲ့တဲ့အတွက်သားသမီးတွေပညာတက်ကြီးတွေဖြစ်သွားသလိုမိဘကအမွေပေးခဲ့တဲ့သားသမီးတွေအာဘလို့အောင်မြင်ထူးချွန်သွားသလိုသတ္တဝါတွေကိုလည်းကံကအမွေပေးတာအရင်ကကံတွေကလည်းအမွေပေးတယ်အခုလုံနေတဲ့ကံတွေကလည်းအမွေပေးတယ်အမွေပေးဆိုတာအကျိုးရတာပေါ့လေအကျိုးရတာအမွေပေးတာကံတမီဒီမီတာစုတွေကတော့ဟောတော့ဟောရမှာပေါ့လေဦးဇင်းတို့အရှုံးကအရှုံးထဲမှာအဖေရှုံးတာလို့ရှုံးတာပဲရှိဟုတ်တယ်မဟုတ်လားဦးဇင်းတို့လည်းအမေရှုံးသွားတာရှုံးတာပဲရှိမလဲအရှုံးထဲကအရှုံးအားရှုံးလို့ဆိုတော့ဟေးဆရာတော်တန်ဃာတော်တွေတွေ့ဦးစိတ်ကိနာမင်းတကကြီးနဲ့တကမကြီးရှိသေးလားကွာဆိုတော့အရင်တော့နှစ်ယောက်လုံးရှိတယ်ပြောတာလေခုပြောလို့မရတော့ဒါလည်းရှုံးသွားတာပေါ့ဟုတ်လားမြင်းမြင်းမိုးမနေနဲ့ဟုတ်ဟေးပါရှုံးသွားပြီမဲ့လို့ရှုံးသွားပြီမဲ့လို့ကြည်စမ်းကို့အမေကို့အဖေကို့မိသားစုကသာသနာနဲ့နီးစပ်ပြီးတော့အဲ့ဒီအခွင့်အရေးလေးရတာကိုကလွယ်လွယ်ပြောရင်ဟာလမ်းပြီးတဲထိုးပြီးတော့မူးယူနေတဲ့သူမဟုတ်တာပဲတော်လားဟုတ်လားအဲ့လိုမျိုးလားခုကမဟုတ်ဘူးမဟုတ်ဘူးအဲ့ဒါမျိုးအဲ့ဒါမျိုးဝန်တာမှာဒီလည်းပြောလို့ရပါတယ်ဦးဇင်းတို့မေတော်ကြီးအကြောင်းလည်းပြောလို့ရပါတယ်ခေါင်းကြီးဆရာတော်တပါးပြောတယ်မေတော်ကြီးသာဗနာစီလို့လေလူကြတန်းညဘာညာနဲ့ပေါ့လေမေတော်ပြန်စီလိုက်တာအဲ့ဖုန်ကြီးကဘာပြောတော့ကျူးတာကြီးလည်းအစားတော့လည်းကောင်းတယ်လာတယ်ဖုန်ကြီးကဟာပရိသတ်ကြီးကလည်းစီတယ်တဲ့အခမ်းအနားပြင်ထားတာလည်းကောင်းတယ်လို့မကောင်းတာတစ်ခုပဲရှိတယ်ဖုန်ကြီးဘာမကောင်းတာပြီးတာတဲ့ဒီဒီရတော့ဘယ်ကောင်းမှာတော့သူပြောမှလားကဲဒါမှမဟုတ်တွေ့ကြည့်လူဘဝမှာလူတန်းစီမိမိနေသွားရသာသနာနဲ့ကြုံလုံသာသနာနဲ့ပတ်သက်ပြီးတော့သာသနာအလုပ်တွေလုပ်သွားရတယ်ကဲဒီကကြီးမလုပ်ရဘူးလားလုပ်လားလုပ်ရတယ်လူတန်းစီလည်းမနေရဘူးလားနေရလားစိတ်ယုံနေမကောင်းကြောတောင်းနေပါသေးတယ်ဟုတ်လားစိတ်မြစ်เสียဘာမှမရှိဒီရတခုပဲမကောင်းတာကတော့ဒီဖုန်းကြီးပြောမှမှမဟုတ်တာဒီရကကိုယ့်အဖေတင်ဒီရလားအဖေဒီအကုန်ဒီရလားကိုအမေရင်သေးတာလားအမေရိအကုန်သေးတာလားဒီကုံကုံပြောမယ်ဖះတောင်သေးတယ်ဟုတ်လားအောင်ခင်ဟုတ်လားဖះတောင်သေးတယ်သေးတာတော့မပူနဲ့ဒီလူတွေသေးတာမကြောက်ဘူးလားကြောက်ကြောက်တယ်ခွေကမေးကြည့်မယ်ကဲမရတ္တိသံပိဋကအတူတကယ်ဆိုတာမရှိဘူးလားရှိတာပိဋကဆိုတာတရေလေတရေဖြစ်မှကြောက်တာလားတရေတွေးမှကြောက်တာလားတော်တော်လေးစဉ်းစားလိုက်ရတယ်နော်သူတို့နော်ဒီအဖြေဖြေဖို့နော်ပို့ဖို့မလုံးနဲ့အဲ့ဒါအမြဲတတိထားဟုတ်လားတရေတွေ့မှကြောက်တာလားတရေဖြစ်မှကြောက်တာလားဒါဖုန်းကြီးရှိမလို့ဒီစကားပြောတာကို့အိမ်မှာဆိုရင်ပြောပြီလေငါတို့တရေချောက်မှကြောက်တယ်တရေတွေ့မှကြောက်တယ်ဟုတ်လားသိချင်စဉ်းစားပါကဲဘယ်လိုလဲတရေတွေ့မှကြောက်တာလားတရေဖြစ်မှကြောက်တာလားအမနှစ်ခုလုံးကြောက်တယ်အခုလုံးကြောက်တယ်ဒေချာစဉ်းစားကြည့်ပရေတွေ့မှာကကြောက်เสียမလို့သူတို့အမြလိုချင်အမြဝေဖို့ပဲဟုတ်လားသူတို့ကကိုကြောက်တာသူတို့ကောက်ကိုကြောက်တာအမှန်ကကိုကြောက်ရမှာကပရေဖြစ်မှာပိဋကဖြစ်မှာကြောက်ရတာဟုတ်လားအဲ့ဒါလေးနားရဲဝင်အောင်လုပ်လို့ပိဋ္ဌာတွေ့မှကြောက်တာလားပိဋ္ဌာဖြစ်မှကြောက်တာလားဟုတ်တယ်နော်အဲပိဋ္ဌာဖြစ်ဖို့ဆိုရင်လောဘကြီးရင်ပိဋ္ဌာဖြစ်တာပေါ့ဒီသမလောဘတွေရှိရင်ပိဋ္ဌာဖြစ်တယ်အတင်းအာရမပြူးပြူးပြဲတဲ့လောဘတွေဖြစ်ရင်ပိဋ္ဌာဖြစ်တယ်အဲညညအဲ့လို့ရှိရင်ကို့တကားတွေဘာတွေရောခြံတွေဘာတွေရောပိတ်တာကို့ပစ္စည်းတွေထည့်ထားတဲ့မိကန်တက်တာရောပိတ်တာသူများခုမှမကြောက်ဘူးလားကြောက်ဒါပေမဲ့မိမိကဖွင့်တာလားပိတ်တာလားဟမ်ဖွင့်တာလားပိတ်တာလားအောင်ပါအောင်မလုံချုံအောင်လုပ်တာပါပဲတို့တို့စဉ်းစားပြီးဖြေရတယ်ကြည့်သမ်းမဟုတ်နော်အောင်ခိုင်းရသဘောပေါက်တယ်သူအစသဘောပေါက်တာအမှန်ကကိုမှရှိတဲ့စီးပွားဥစ္စာပစ္စည်းတွေဟာအတော့မကြောက်ဘူးလားကြားလားမေးမယ်ဟောဒီတရားနာတဲ့သူတွေကိုမေးမယ်နော်စီးပွားဥစ္စာရယ်ပညာရယ်တရားရယ်ဘယ်နှမျိုးလဲသုံးပါဥစ္စာ ပညာတရားအဲ့ဒီ၃မျိုးဘယ်ဟာအသုံးကျတရားအသုံးကျတဲ့သူတွေဆွဲကြိုးတွေနှက်ကက်တွေအောင်ချော့ဟုတ်လားအဲ့ဆွဲကြိုးတွေနှက်ကက်တွေအသုံးကျဟုတ်လားဟမ်ပညာရဲ့ဥစ္စာရဲ့တရားရဲ့ဘယ်ဟာအသုံးကျလဲလို့မေးရင်မျက်လုံးရဲ့ခြေထောက်ရဲ့လက်ရဲ့ဘယ်ဟာအသုံးကျအလုံးအသုံးကျတာပဲဘာလို့အသုံးကျတာတော့ဆိုတော့အသုံးကျတဲ့မျက်စိကိုရှိရင်အသုံးကျတဲ့လူမျက်စိကိုအသုံးချကြည့်ဖို့ဟုတ်လားအသုံးကျတဲ့လက်ရှိရင်အသုံးကျတဲ့လူလက်ကိုအသုံးချပြီးတော့ယူဖို့အသုံးကျတဲ့ခြေထောက်ရှိရင်အသုံးကျတဲ့လူအသုံးကျတဲ့ခြေထောက်ကိုအသုံးချပြီးတော့သွားဖို့ဟုတ်လားမျက်စိရဲ့လက်ရဲ့ခြေထောက်ရဲ့ဘယ်ဟာအသုံးကျနှာခေါင်းပါလားပါးစပ်ရောတို့တို့အသုံးကျတယ်ပညာရဲ့ဥစ္စာရဲ့တရားရဲ့၃မျိုးလူတက်တန်းကလည်းပထမအရွယ်ဒုတိယအရွယ်တတိယအရွယ်၃မျိုးကိုပညာကိုဘယ်အရွယ်ရှာမလဲဥစ္စာကိုဘယ်အရွယ်ရှာမလဲတရားကိုဘယ်အရွယ်ရှာမလဲတတိယအရွယ်ရှာမနေနဲ့ပေမသာရှာတော့အဲ့ဒီပထမအရွယ်ပညာရှာဒုတိယအရွယ်ဥစ္စာရှာတတိယအရွယ်တရားရှာဆိုတာအမှားကြီးသတုရင်ကဗလအမတ်ကြီးကရေးထားတာလောကနီတိအိန္ဒိယကလောကနီတိတွေခိုးချပြီးတော့ရှင်မင်းအကြိုက်ရေးထားတာသတုရင်ကဗလအမတ်ဆိုတာကဘုန်းကြီးလူတွေဘုန်းကြီးလူတွေကဖယားမျက်နှာမကြည့်ပဲနဲ့ရှင်မင်းမျက်နှာကြည့်ပြီးအမှားကြီးရေးတော့အကုန်ဒုက္ခရောက်ခွင့်ဟုတ်လားကဲဆိုကြည့်ငယ်ရွယ်စဉ်မှာပညာရှာကြီးကားဘယ်တော့မရနိုင်ဟုတ်လားပညာဘယ်ထိရှာမှာမျက်စိမှောင်မှာရှာလေနားထိုင်မှာရှာလေဟုတ်လားရမလားဘယ်ထိရှာမှာလဲပညာတော့မလုံနဲ့တော့အဲ့ဒီရှင်မင်းဖားတဲ့ကောင်ရေးထားတာကြီးမလုံနဲ့အဲ့ဒါအမှားကြီးအဲ့ကလေးတွေအကုန်ဒုက္ခရောက်တာငယ်ရွယ်စဉ်မှာပဲပညာရှာဆိုကြည့်ငယ်ရွယ်စဉ်မှာဥစ္စာရှာကြီးကဘယ်တော့မရနိုင်ဥစ္စာပစ္စည်းရှာရင်လည်းဘယ်တော့ရှာမှာငယ်ရွယ်စဉ်ရှာဖို့ပြသားတွေသမီးတွေဘာပြောပြောကိုယ်အိမ်ကလုပ်ငန်းမှာဝိုင်းကူတယ်စင်ကြီးတွက်ပြီးတဲ့ဈေးကူရောင်းတဲ့ငယ်ကလေးကကျောင်းပညာလဲရှာစီးပွားရေးလဲဝင်လို့ရင်မကောင်းဘူးလားကောင်းလားအဲ့ဒီသတုရင်ကဗလအဲ့ဒါရှင်မင်းဖားတဲ့ကောင်ရေးထားတာနဲ့အကုန်ဒုက္ခရောက်ဖို့ပညာလည်းပဲငယ်ရွယ်စဉ်ရှာဥစ္စာပစ္စည်းလည်းတွေ့ကြည့်တွေ့ကြည့်သိချာတွေ့ကြည့်ငယ်တုန်းမှပညာရှာလို့ရမှာပေါ့ခါကိုက်နားထိုင်မျက်စိမိုင်းမှရှာလို့ဥစ္စာလည်းပဲအချင်းရှာမှာငယ်ရွယ်စဉ်ရှာဟုတ်လားမိကြီးမေဒီသူတွေကိုက်စီးပွားဥစ္စာရှာတာဒီပင်စင်မရခင်ရှာတာရဲ့ပင်စင်ရပြီးမှရှာတာရဲ့ဘယ်ဟာစီးပွားဖြစ်ဟမ်ပင်စင်မရခင်ဟာအဲ့ကျမှလာစားလို့ရဟမ်ဟုတ်လားဘောဘောမတွေ့ပါနဲ့တဲ့ပညာလေးပဲငယ်ရွယ်စဉ်ကလေးကရှာပါပညာလေးအသုံးကျတာကိုအသုံးကျတဲ့ပညာရှိတဲ့ပုဂ္ဂိုလ်ဟာအသုံးကျတဲ့လူဖြစ်ပါလေစီးပွားဥစ္စာလေးငယ်ရွယ်စဉ်ရှာပါအသုံးကျတဲ့စီးပွားဥစ္စာရှိတဲ့လူလည်းပဲအသုံးကျတဲ့လူဖြစ်ပါလေဟုတ်တယ်နော်ကဲဆိုကြည့်ငယ်ရွယ်စဉ်မှာတရားရှာကြည့်ကဘယ်တော့မရနိုင်ငယ်ရွယ်စဉ်မှာတရားရှာကြည့်ကဘယ်တော့မရနိုင်တရားပဲထိရှာငယ်ရွယ်စဉ်ပဲရှာငယ်ရွယ်စဉ်ပဲရှာငါးနှစ်သားလေးနဲ့ယဟန္တာဖြစ်သွားကြတာလေတပုန်ကြီးခုနှစ်နှစ်သားလေးနဲ့ယဟန္တာဖြစ်သွားကြတဲ့ကိုရင်လေးတွေတပုန်ကြီးပဲငယ်ရွယ်စဉ်တရားရှာရတယ်ပြောကျင်နာကတော့အသုံးကျတဲ့ပညာရှိတဲ့သူဟာအသုံးကျတဲ့သူပဲအသုံးကျတဲ့ဥစ္စာရှိတဲ့သူဟာအသုံးကျတဲ့သူပဲအသုံးကျတဲ့တရားရှိတဲ့သူဟာအသုံးကျတဲ့သူပဲသားတွေသမီးတွေကလေးတွေကြတော့ဒီ၁၉ရက်နေပဲကလေးတရားစကန်းကဖွင့်ပါသားတွေသမီးတွေကြတော့ဟိုတနေ့ကပဲဘုထောင်အထက်တန်းကျောင်းမှာအဲ့လိုဟောပြီးတော့သားတို့သမီးတို့ ကိုယ့်ကိုယ်ကိုအသုံးချတဲ့ပညာလည်းရှိရမယ်ဥစ္စာလည်းရှိရမယ်တရားလည်းရှိရမယ်တကယ်လို့များပညာမရှိရင်အသုံးမချတဲ့လူဖြစ်တယ်တကယ်လို့ဥစ္စာမရှိရင်လည်းပဲအသုံးမချတဲ့လူရှိတယ်ဖြစ်တယ်တရားမရှိရင်လည်းအသုံးမချတဲ့လူဖြစ်တယ်အဲ့တော့သားတို့သမီးတို့ကိုယ့်ကိုယ်ကိုပညာဥစ္စာတရားရှာပြစ်အောင်ရှာပါမမေ့ပါနဲ့ဘလို့မမေ့အောင်ကြိုးစားရမလဲဆိုအိမ်ရောက်ရင်အဖေဒါမှမဟုတ်အမေဒါမှမဟုတ်ပါပါဒါမှမဟုတ်မမဒါမှမဟုတ်ဒယ်ဒီဒါမှမဟုတ်မာမီကို့အဖေကို့အမေကိုမေးအဖေကျွန်တော်အသုံးကျလားအမေသမီးအသုံးကျလားလို့မေးမကောင်းဘူးလားကောင်းလားဟုတ်တယ်မလားသားရီသမီးတွေကမိဘတွေကိုအာသားအသုံးကျရလားဆိုရင်မိဘပြောပြီပေါ့အသုံးကျရင်ကျတယ်မကျရင်မကျဘူးပေါ့သမီးကလည်းသမီးအသုံးကျလားဆိုရင်အသုံးကျရင်ကျတယ်မကျရင်မကျဘူးမပြောဘူးလားပြောတာအဲ့လိုပြောလို့အဲ့လိုပြောလို့အဲ့လိုမေးနေတဲ့ကလေးဟာလေဘယ်တော့တန်ဖိုးကြီးလာမလဲတွေ့ကြည့်မိဘတွေကိုဘယ်သူကမေးမလဲသားသမီးတွေကမေးမှာဘယ်လိုမေးမှာလဲကျွန်တော်ကျမအသုံးကျရလားသားတို့သမီးတို့အသုံးကျရလားလို့မေးတာဘယ်သူတွေကမေးတာသားသမီးတွေကမေးတာကလေးတွေကမေးတာလူကြီးတွေကဘယ်သူမေးလူကြီးတွေကဘယ်သူမေးတော့ကျမအသုံးကျလားကျွန်တော်အသုံးကျလားအောက်ခိုင်းကြီးမေးဘူးလားအမေကောက်တံလေးမေးရတယ်ဟုတ်လားတခြားစဉ်းစားကြည့်နော်ကလေးတွေအတွက်ကျွန်တော်အသုံးကျလားကျွန်မအသုံးကျလားလို့မေးရင်တော်တော်ကောင်းလာပဲဆိုရင်လူကြီးတွေကတော့မမေးသင့်ဘူးလားမေးသင့်ဘာလို့မေးမှလဲခေါင်းကြီးလာမမေးနဲ့မအားဘူးဒါတော့မနှဲလာတာဟုတ်လားမေးဖို့မကောင်းဘူးလားကောင်းလားဒီမှန်မှန်တော့ဒီနေ့တစ်ခါမကြည့်ဘူးလားကြည့်ရင်မှန်နဲ့မေးပေါ့မန္တလေးကမေးတယ်ထက်တော့မှငါအသုံးကျလာမေးကြည့်ပေါ့မေးကြည့်တော့မန္တလေးကဘယ်လိုဖြေမလဲအမချပါလေဖြေမလဲအမချပါလေဖြေမလဲဟောဒီတနေ့ပညာတွေကိုယ်အတွက်ရလာတယ်ဆိုရင်အသုံးကျတာတွေရရင်ကိုယ်အသုံးကျသည်စီးပွားဥစ္စာတွေရလာတယ်ဆိုရင်ကိုယ်အသုံးကျသည်အသုံးကျတာကိုဥစ္စာကတရားတွေအသုံးကျတဲ့တရားရရင်ကိုယ်အသုံးကျသည်မမေးတော့လည်းပဲမေးเสียမလို့အောင်သိသည်ကိုကိုကိုအတီဆုံးဟုတ်လားဒီနေ့အသုံးကျတဲ့လူဖြစ်လားမဖြစ်ဘူးလားဟာဖြစ်ုံတော့ရဘူးလားဆိုင်မထွက်ရတယ်ဘူးလားဒီနေ့ပတ်ဆိုင်ရလားတေချာသဘောပေါက်နော်တေချာသဘောပေါက်အနည်းဆုံးကအသုံးကျတဲ့လူဖြစ်ဖို့အရေးကြီးတာပညာကလည်းအသုံးကျသည်ဥစ္စာကလည်းအသုံးကျသည်တရားကလည်းအသုံးကျသည်အသုံးကျတဲ့ဟာဖြစ်ဖို့အရေးကြီးသည်အဲ့ဒါမှအသုံးကျတဲ့သူလူဖြစ်ပြီးအသုံးမကျတဲ့လူတွေတပုံကြီးဟုတ်လားဘာလို့အသုံးမကျတာလဲမေးအဲ့ဒီသုံးမျိုးတစ်မျိုးမှကိုမရှိဘူးတွေ့ဘူးတယ်နော်ဟိုသူများတော့ပြောမနေတော့ကိုယ့်ဟာကိုယ်သာပြန်ကြည့်ကြတယ်လောကမှာအသုံးမကျဘူးအသုံးမကျဘူးဆိုတာဒီစီးပွားဥစ္စာမရှိလို့တော့လည်းကောင်းရှားမှမရှားပဲပညာမရှိလို့တော့လည်းကောင်းသင်မှမသင်ရှားမှမရှားပဲတရားမရှိလို့တော့လည်းကောင်းအားကိုမထုတ်ရှားမှမရှားပဲအဲ့ဒါကြောင့်မို့ကိုအသုံးမကျတဲ့လူဖြစ်တာဟုတ်လားဒီတကကြီးအာယုံပြုကြည့်တယ်အသုံးမကျတဲ့လူကကျတဲ့လူလားဘယ်တော့ကျတော့မေးသူတယ်မကဘူးသူသားသမီးတွေပညာသင်ပေးတဲ့ဥစ္စာတွေပေးခဲ့တဲ့တရားတွေပေးခဲ့တယ်မဟုတ်ဘူးလားဟုတ်လားစိတ်ကပြန်ရောက်သွားသေးတယ်မြင်းမြင်းတို့အိမ်မှာလေးစားအီးနဲ့တူမိုင်းတော့တော့ငါတရားဟောပေးပါဗျာဟုတ်တယ်မို့လားကဲအသုံးကျတဲ့လူမဖြစ်ဘူးလားဖြစ်လားဒီလူတွေအောင်မဖြစ်ပါတယောက်တည်းဖြစ်တယ်ကြီးတော့မဟုတ်ဟုတ်မလဲဟောတရားကြောင်လားဥစ္စာကြောင်လားအမေလောလောဆယ်တော့အမေဥစ္စာမလောလောဆယ်ဖြစ်နေဆိုသောသောမဖြစ်တယ်လို့မင်းအောင်တော့လက်ပြန်မဖြစ်တော့မလို့လုံနေလဲဘုရင်စဉ်းစားကြည့်တယ်အော်အေးဟုတ်တယ်လို့ဒီတရားဟောတော့မှကိုယ့်ကိုယ်ကိုလေနောင်နာရတာတော့မဟုတ်ဘူးပေါ့လေစိတ်ထဲမှာငါတော်တော်အားခဲ့နားခဲ့နှုံခဲ့ထုံခဲ့တာပဲပေါ့ဖြစ်လို့တော့ဆိုတော့ငွေတုံးကဥစ္စာလောက်ကပေါ်လီဘောလဲတော်တော်ကစားတယ်ဘောလုံးလဲတော်တော်ခံတယ်တွေ့ကြည့်ရင်လေဘောလုံးမကန်တဲ့နေ့မရှိအောင်ဘောလုံးခံစဉ်းစားကြည့်တယ်ဖုံးကြီးဝုတ်မဲ့အတူတူခုဖုံးကြီးဘောလုံးမကန်မရတော့ပဲဟုတ်တယ်မလားဖုံးကြီးဝုတ်မဲ့အတူတူငွေတုံးကမကန်မဲနဲ့ဖုံးကြီးစာတွေချက်ခဲ့တော်တော်ကောင်းပါဟုတ်တယ်အဲ့တော့ဘောလုံးကန်တာဟာအဘက်ခန့်တွေတော့အသုံးကျတာပေါ့ဟုတ်တယ်အိုဝင်တော့ပါတော့လေသိလားအောင်ခံကြီးသိရလားဟုတ်တယ်ခေါင်းအဲ့ဒီပြီးပါဟုတ်တယ် နောင်ရေးနောင်ရေးအတွက်အသုံးကျတာတွေကိုရှာနေတာဟုတ်ကဲ့လားပြန်စီဟုတ်လားအခုအနေနဲ့တော့အသုံးကျတယ်ထင်ပေမဲ့နောင်ရေးအတွက်အသုံးကျတာတွေဟုတ်ကဲ့လားလို့ပြန်ကြည့်ကဲတခါကြီးကြည့်ညကြောက်ဆရာတော်ကြီးမကြွားဘူးလားကြွားလားဘာလို့ကြွားလဲအဲ့ဒီကြွားအောင်ကိုတခါကြီးကညကြောက်ချောင်းတိုက်ကြီးနဲ့ပတ်သက်ပြီးအသုံးကျခဲ့လို့ဟုတ်တယ်မို့လားတကယ်လို့အဲ့ဒါတွေကမလုပ်ရင်လေဆရာတော်ကြွားပါသွားပြီးဂရုတောင်ဆိုင်မှာမို့ဒီဆရာတော်မှမဟုတ်ပဲဆရာတော်ငါသိပါဘူးကွာငါသိပါဘူးကွာဖြစ်မှာပေါ့ဟုတ်လားကဲဦးဇင်းလုံးလည်းဆေးရုံမှာကြွားမပေးဘူးလားကြွားပေးလားကဲပရိလည်းမရွတ်ပေးဘူးလားရွတ်ပေးလားအဲ့ဒါအသုံးကျခဲ့တာနောင်ထိနောင်ထိအသုံးကျအောင်ပညာလည်းအသုံးကျပါတယ်စီးပွားဥစ္စာလည်းအသုံးကျပါတယ်တရားလည်းအသုံးကျပါတယ်အမြဲတမ်းအသုံးကျတာဘာလို့လဲတရားကဲဆေးရုံမှာရောက်လို့ကဲသေကောင်ပေါင်းလေးဖြစ်မှာရွှေတုံကြီးလာချအသုံးကျတာမကြောက်ဘူးဟုတ်ကဲ့လားชื่อโรคก็อดไม่จักหูอ๋อติกันนี่อดไม่จักหูชินนี่ตรงเนาะบาลุพุ่นเนาะติชะซินซาเนาะติชะซินซาคู่ด้วยแลอดจักนองด้วยแลอดจักดาอดจักตะกาดิอะหมายี้เด้มาซีบ้าปัญญาอุษาเด้มาตะยาเด้มาตะยาก็มาปู่อดจักသောတော့ကပဲရန်ကုန်နဲ့ဖုံးဆက်တယ်ဒီလိုဟေးလို့ငငယ်ရွေးနဲ့သောတာပန်ဖြစ်အောင်လုပ်လိုက်ဆမ်းမှာသောတာပန်ဖြစ်ပြီးမှငိုခြင်းကိုကြီးခြင်းကြီးလို့ဟုတ်လားသောတာပန်ကတည်းကအနာကယဟန္တာအရိယာလေးဖြစ်အောင်သူတော်ကောင်းလေးဖြစ်အောင်တော့အရင်ကျင့်လိုက်ဟုတ်လားသူတော်ကောင်းဖြစ်ပြီးမှခေါင်းရိုက်ခြင်းရိုက်ဟုတ်လားသောတာပန်လေးပါလေးဖြစ်ပြီးမှခေါင်းရိုက်ခြင်းရိုက်သောတာပန်လည်းရိုက်လို့ရပါတယ်တော်ပြီအောင်ခိုင်ကနေတရားနာတာတော့သူ့အကြောင်းကြီးပါကုန်ပြီသင်ချစဉ်းစားတော့အသုံးကျတယ်ပညာလည်းအသုံးကျတယ်ဥစ္စာလည်းအသုံးကျတယ်တရားလည်းအသုံးကျတယ်ရေရှိအသုံးကျဖို့အရေးကြီးတယ်ဟုတ်လားသူကလည်းသူတော့ထိုက်တယ်လို့အသုံးကျတာပဲတဲ့ဒါပေမဲ့လို့ရေရှိအသုံးကျတာဒီဘယ်လိုလဲတရားဘယ်လောက်ထိရေရှိအသုံးကျတာလဲဆိုတော့အခုရှင်နေတုန်းအခုကျမ်းမာနေတုန်းလည်းအသုံးကျတယ်မကျမ်းမာတော့ရင်လည်းကိုယ်အိမ်မှာလည်းအသုံးကျတယ်ဆေးရုံမှာလည်းအသုံးကျတယ်ဒါရင်မကဘူးလေဒီဘဝလည်းအသုံးကျတယ်အဲ့ဒါတရားတရားဆိုတာဗာလဲလို့မင်းပြောခဲ့ပြီးပါပြီကံကတွဲပေးထားတယ်တွဲတာတွဲနေတယ်သူဘာလုပ်ခါလဲခွဲပေးထားတယ်လူချင်းအတိတ်ကံပါရမီတွေကြောင့်မိသားစုစုံပေးတယ်ဒါပေမဲ့မျက်နှာချင်းခွဲပေးထားတယ်လူချင်းခွဲပေးထားတယ်စိတ်ဓာတ်ချင်းခွဲပေးထားတယ်ဘယ်သူကခွဲပေးထားလဲကံအဲ့လောက်သဘောပေါက်ရင်ကိုတရားလို့ခေါ်တယ်ဟုတ်လားတကယ်လို့မြတ်ဘုရားညီကုန်းဆုံးမယ်ဒီအတိလေးသိထားရင်ဩအတွဲတုန်းကတွဲခဲ့ပြီငါချုပ်ရိုးလေးပြီးတော့မှာပါလားပြီးသွားရင်ဘာလို့ကြောက်မှာပြန်ဆက်မှာပေါ့အခုလည်းပဲဒကာကြီးကိုအကြောင်းပြုပြီးဒကာကြီးကိုကြည်စုပြီးတော့ဒကာကြီးရဲ့ဂုဏ်ကျေးဇူးတွေကိုကြီးမှန်းပြီးတော့ဒီနေ့ချုပ်ရိုးလေးနဲ့ဘာပြန်လောက်တာပြန်ပြီတာပဲဟုတ်တယ်မလားကိုကုသိုလ်ပြုတဲ့သူ့အမြဝေတဲ့သူ့သာဓုခေါ်တဲ့သူ့ဝမ်းမြောက်တဲ့ဒါချုပ်ရိုးလေးနဲ့ဘာလုပ်ပေးတာလဲပြန်ဆက်ပြီးတာပြန်ပြီပေးတာပဲဟုတ်လားကံဆိုတာကတွဲလဲတွဲပြီးထားတယ်ခွဲလဲခွဲပြီးထားတယ်အဲ့လောက်သိရင်ကိုပြီးပြီတခါကြီးတမ်းမိချင်းစကားလေးပါလိမ့်မများဘူးလားတခါတလေပြောတာတမ်းမိရဲ့လို့တွဲပြီးထားတယ်စိတ်ချင်းမတူတော့ပါခဲ့လေခွဲထားလိုက်တယ်ကံဆိုတာအဲ့ဒါပဲကံကခွဲပြီးထားတာသဗ္ဗေတ္တကမ္မတ္တံသဗ္ဗေတ္တကမ္မဒါယတာသဗ္ဗေတ္တကမ္မယောနိကံသာလျင်အကြောင်းရင်းရှိကြလေကုန်ဤကိုယ်ကံနဲ့ကိုယ်အမေဖြစ်လို့ကိုအမေစိတ်နဲ့သမီးကိုပြောနေရတာသမီးဖြစ်လို့ကိုပဲသမီးစိတ်နဲ့အမေကိုပြောနေရတာကံကသမီးဖြစ်အောင်လုပ်ပေးထားတယ်အမေဖြစ်အောင်လုပ်ပေးတာအမေဆိုတော့ပြောပြီပေါ့နင်တို့ကိုပေါ့တယ်ဟုတ်တယ်မလားမပြောရဘူးလားပြောရလားအမေမို့လို့လားသမီးမို့လို့လားအမေဆိုတဲ့ကံကအမေလုပ်ပေးထားတော့အမေကပြောပြီးနေရတာအောင်ခိုင်တော့ဟုတ်တယ်မလားဘသူနော်ဘယ်ဝါနော်နဲ့တွတ်မပြောရဘူးလားပြောရလားပြောချင်လို့ပြောတာလားအမေဖြစ်နေလို့ပြောရတာလားဟောဟုတ်သားတော့မပြောချင်ဘူးပေါ့ဟောပြီးတာမပြောချင်မပြောနဲ့သူတို့ပြောလေရမှာလည်းမဟုတ်ဘူးဟောအမေဘက်ကလည်းသမီးတွေသားတွေအကုန်လုံးချွေးမတွေသမက်တွေအကုန်လုံးလေအားမလို့အားမရဖြစ်လို့ပါဖြစ်တာလေပြောရတာနင်တို့နော်နင်တို့နော်ငါတို့ခင်နဲ့မတူဘူးဟုတ်တယ်မို့လားကိုခင်နဲ့တူသေးလားမတူတော့အကုန်ပြောရတာတာပေါ့အဲ့ကြတော့လေသမီးတွေသားတွေကလည်းလာအမေကဝင်းမပါစမ်းပါနဲ့ဟုတ်တယ်မလားပြောလားပကံကကံကခွဲပြီးထားတာကံအကြောင်းရင်းလေ သမီးဖြစ်တော့သမီးဘက်ကပဲမြင်ပြီးတော့အမေပြောတော့တာပေါ့သားကလည်းသားဘက်ကပဲမြင်ပြီးတော့အမေပြောတော့တာပေါ့အဲ့လိုပဲမိဘတွေအဖေတွေအမေတွေကလည်းပဲမိဘဘက်ကကံကပြစ်ချပေးလိုက်တော့မိဘဘက်ကမြင်ပြီးတော့ပြောတော့တာပေါ့တဲ့အမေကလည်းသားသမီးကလည်းသားသမီးအလုပ်လုပ်မိဘကလည်းမိဘအလုပ်လုပ်တရားသာတကယ်ရှိတိုင်းသိပြောစရာမလိုတော့ဒကမိုက်မပြောချင်တာမှန်တယ်တရားနည်းနည်းရှိတာလို့ညံ့ညံ့ရှိတိုင်းတို့ပြောတော့မှာမဟုတ်ဘူးဟုတ်လားညံ့ညံ့ရှိအောင်လုပ်လိုက်မပြောနဲ့တော့ပြောတာမောတယ်ပြီးတော့ကိုရှိကြတယ်လည်းပြန်អော်ရင်អော်တာဆောက်អောင်ထွက်ရင်ထွက်တာဟုတ်တယ်မအဲ့ကြတဲ့နောက်ကဖောင်းနဲ့ဆောင်းနေတာကန်ထက်လိုက်ပြီးတာပဲမပြောနေတဲ့ကိုကန်တာရင်ကိုပဲတို့အကြောင်းပြုပြီးတော့ပြောမယ်လောဘဒေါသမောဟကြောင့်ဆိုရင်လေကိုယ်ပဲဒုက္ခရောက်တာ။ဘာဖြစ်လို့လဲဆိုတော့ပိဋ္ဌာပိဋ္ဌာတွေးမှကြောက်တာ၊တရေတွေးမှကြောက်တာလား၊တရေဖြစ်မှကြောက်တာလား။တရေဖြစ်မှကြောက်၊တရေဘာလို့ဖြစ်တာလဲ၊လောဘကြောင့်ဖြစ်တာ။တရေဖြစ်မှကြောက်တာလား၊လောဘဖြစ်မှကြောက်တာလား။လောဘဖြစ်တာကိုကြောက်ရမှာတဲ့အဲ့ဒါပါပဲတရားဆိုတာ။အဲ့ဒါလိုပဲတိရစ္ဆာန်ဖြစ်မှကြောက်ရင်လည်းဒေါသမဖြစ်နဲ့ဒေါသဖြစ်မှကြောက်။အာငရေကြမှကြောက်ရင်လည်းဒေါသမဖြစ်နဲ့ဒေါသဖြစ်မှကြောက်၊ဒေါသဖြစ်ရင်ငရေကြ။တတိယံဖြစ်တတိယံဖြစ်တယ်ဆိုတာကလည်းမောဟကြောင့်ဖြစ်တာမောဟဆိုတာသိတယ်နော်လောဘလည်းသိတယ်နော်အဲလောဘဆိုတာကလိုချင်တာပြရာခတ်တာပေါ့ဒေါသကြတော့မခံမရနိုင်စိတ်တင်းကျက်တာပေါ့လေမောဟကြတော့မောဟအဝိဇ္ဇာဆိုတော့မသိတာပါညာနဲ့ဒါလည်းသိလူတွေနားမလည်ကြပါဘူးဒါမှမဟုတ်မောဟတို့အဝိဇ္ဇာတို့ကိုနားလည်အောင်ဘယ်လိုပြောလိုက်တော့ဆိုတော့ဟိုလူလူဒီလူလူနေတာမောဟဟုတ်လားအဝိဇ္ဇာဆိုတာဘာလဲလဲနေဘူးလားလိုလိုဒီလိုလိုလေ။ဘာရဲ့ဟုတ်ပါဘူးအေးဆိုတာလေ။ဟုတ်တယ်မလား။ဒီဘာတော့ဘာဟုတ်ပါဘူးအေးဆိုအသွားပြီးမောဟပဲ။ဟုတ်လား။ဘာမောဟတွေအဝိဇ္ဇာတွေဆိုရင်လေကိုယ်နဲ့မဆိုင်ဘူးလို့ပါဠိစကားတွေမို့လို့လွယ်လွယ်ပြောလိုက်တယ်ဟိုလိုလိုဒီလိုလိုနေတာပါလေ။မောဟမောဟမောဟ။အဝိဇ္ဇာဆိုစလုံးကြီးတယ်မောဟမောဟသာပြောလိုက်ကြဆို။နေဘူးလားဟိုလိုလိုဒီလိုလို။အဲ့ကြတော့ပြောမယ်တပြိတော့ကခလုံးလုံးဒီလိုလိုမနေဘူးဗျာလုံးဆရာရှိတာလုံးနေတယ်ပြောဆရာရှိတာပြောနေတယ်စဉ်းစားပြရာရှိတာစဉ်းစားနေတယ်လို့လာပြန်ရောအဲ့တော့မောဟကနှမျိုးရှိပြန်တယ်အဝိဇ္ဇာကခလုံးလုံးဒီလိုလိုနေတာလဲမောဟရမ်းတုတ်နေတာလဲမောဟသိလားရမ်းတုတ်တယ်ဆရာဆရာနေဖို့ကောင်းမှကြောင့်သိလားသိတာဘောဟာဘာဘာဘာနဲ့သိလို့ပြောတာလဲရမ်းတုတ်တာလားအေးအဲ့ဒါလဲမောဟပဲတချို့ရမ်းတုတ်ပြီးတော့လုံနေကြတာလေတပုံကြီးရမ်းတုတ်ပြီးတော့ပြောနေကြတာတွေလေတပုံကြီးရမ်းတုတ်ပြီးတော့စဉ်းစားနေကြတာလေတပုံကြီးအဲ့ဒါပါလေမောဟအတ္တိဆံဖြစ်တယ်လောဘလည်းကြောက်ဒေါသလည်းကြောက်မောဟလည်းကြောက်ဘာလို့ကြောက်ရမှာလဲလို့မေးရင်တရားရှိလာတာနဲ့အမြကြောက်လာတယ်ဟုတ်တယ်နော်အခုတွေ့ကြည့်ပညာလည်းအသုံးကျတာပဲဥစ္စာလည်းအသုံးကျတာပဲတရားလည်းအသုံးကျတာပဲအသုံးကျတကအသုံးကျဆုံးမေးရင်နော်တရားပဲတရားရှိတရားရှိပညာရှာရတာလွယ်တယ်ဉာဏ်ကောင်းတာဘူးတရားရှိတရားရှိစီးပွားဥစ္စာရှာရတာလွယ်တယ်တရားရှိရင်တရားရှာရတာလွယ်တယ်ဟောဒီတရားနာနေတဲ့သူတော်ကောင်းတွေကိုသူစင်းတို့တရားအထုတ်ပြီးပြောမယ်ဟုတ်လားတရားအထုတ်ပြီးအနေနဲ့ပြောရင်တရားအထုတ်ပြီးကနှစ်မျိုးရှိတာပေါ့လေမရှိသေးတဲ့သီလကိုရှိအောင်ကျင့်တာလေတရားအထုတ်ဟုတ်ပြီနော်သီလအသုံးမကျဘူးလားကျလားကျတယ်ကျတယ်မရှိသေးတဲ့သီလကိုရှိအောင်အထုတ်တာလေတရားအထုတ်တာရှိပြီးသားသီလနဲ့နေသွားတာလေပဲတရားအထုတ်တာသီလဆိုတော့နည်းနည်းရင်းနှီးနှီးဖြစ်ချင်မှဖြစ်မှာပညာဉာဏ်ပြောမယ်မရှိသေးတဲ့ပညာဉာဏ်နေရအောင်ကြိုးစားတာလေတရားအထုတ်တာရှိပြီးသားပညာဉာဏ်တွေကိုအသုံးချတာလေတရားအထုတ်တာအိမ်မှာကိုသားကိုသမီးကိုမိကိုဖကိုဆွေကိုမျိုးအားလုံးကိုပညာဉာဏ်လေးနဲ့စီမံအုပ်ချုပ်ရင်လေတရားအထုတ်တာအဲ့ဒီပညာဉာဏ်အသိဉာဏ်လေးရအောင်ရှာဖွေရင်လေတရားအထုတ်တာဟာတရားအထုတ်တရားအထုတ်တချို့ကဟိုရိတ်တာတော့အထုတ်တာပဲတရားအထုတ်တယ်ထင်တာကျိတ္တမသီလသမารိပညာတွေရအောင်သွားအမထုတ်တာထုတ်တာအာအကြာကြီးထိုင်လို့အထုတ်လိုက်ကြတာအသိဉာဏ်တွေဘာတွေရလို့မရလာဘူးလားရလာလားရလာတဲ့အသိဉာဏ်ကအသုံးကျတယ်ပညာဉာဏ်ကအသုံးကျတယ်အသုံးကျတဲ့ပညာဉာဏ်တွေရအောင်အထုတ်လို့အသုံးကျတဲ့လူဖြစ်လာ ဆရာတော်တန်ဃာတော်တွေကခေါ်လိုက်တယ်ငါဘာဒီလားလုံးအဲ့တော့ကိုယ်မသိလားဟုတ်လားသိလားသိလားတယ်သိလားတယ်အိမ်ပြန်ရောက်တယ်ရှင်တတ်တာလားရှင်သေးွေထုံးတာလားရှူးရှူးနဲ့ဖြန်းတာဟိုကရှိလာတဲ့သီလအသုံးမချတဲ့အတွက်ကြောင့်မို့အသုံးချတဲ့လူမဟုတ်တော့ဘူးဟုတ်လားအသုံးကြတာကိုရှာရင်လည်းပဲအသုံးကြတဲ့အသုံးကြတာရှိပြီးတော့အသုံးချရင်လည်းတရားရှိတဲ့သူတရားအထုတ်တဲ့လူခေါ်တယ်တရားအထုတ်တာ2မျိုးပါတချို့ကရိတ်တာမှတရားသွားရှာတယ်အိမ်ကြတော့အသုံးမချတော့အဲ့ဒီပုဂ္ဂိုလ်မျိုးကတရားအထုတ်တဲ့လူမဖြစ်ဘူးသိချာရေးကြည့်တယ်နော်တရားအထုတ်တအောင်နော်ဟုတ်လားတရားလဲရိတ်တာတွေဘာတွေမှမရှာဘူးလားရှာမှာရှာမှာရှာမှာဒါမတားဘူးသီလသမာဓိပညာရှာရှာလို့ရလာတဲ့သီလနဲ့အိမ်မှာအသုံးချညလာတဲ့သီလနဲ့မိသားစုမှာအသုံးချအိမ်နီးနားချင်းမှာအသုံးချဆွေမျိုးအတိုင်းဝိုင်းမှာအသုံးချလူမှုရေးမှာအသုံးချတဲ့အဲ့ဒါကိုတရားအထုတ်ပြခေါ်တယ်အခုတရားအထုတ်နေကြတာကရိတ်တာတွေတောရတွေတရားစခန်းတွေဘာတွေသာတွားရှာတယ်အိမ်ကြအသုံးမချဘူးအဲ့တော့တရားကအပြည့်ရှိတာလားတချမ်းပဲရှိတာလားဆိုတော့ဟုတ်လားအော်တချမ်းလုံးပဲ့တယ်ဆိုတော့နောက်တချမ်းကလည်းလွယ်လွယ်ပဲပဲ့တော့မှာပေါ့။တဘောပေါက်လာမှသူတရားအထုတ်တာ။မရှိသေးတဲ့၅ပါးသီလကိုခံယူဆောက်ပြီးရှာရှိတဲ့၅ပါးသီလနဲ့နေ။မရှိသေးတဲ့တမာတိတွေရှိအောင်ရှာရှာပြီးတော့တမာတိတွေနဲ့နေ။တမာတိဆိုတာစိတ်ကြည်တာ။စိတ်တည်ကြည်တာ။လွယ်လွယ်ပြောရင်စိတ်ညစ်เสียလက်မခံနာ။ဟုတ်လား။မိမိတို့မရှိသေးတဲ့တမာတိကိုရှာတော့စိတ်ကြည်မှုတွေမရအောင်လည်းရတယ်။အဲ့ဒီရလာတဲ့စိတ်ပြီမှုလေးနဲ့ဗာလေးစိတ်ညစ်เสียကြုံကြုံအဖြစ်မခံအဲ့ဒါကိုတရားအထုတ်တယ်လို့ခေါ်တယ်အခုတခါကြီးဆုံးနေစိတ်ညစ်ဘူးလားညစ်တာအဲ့ဒါတမာတိမရှိလို့တမာတိရှိလိုက်ရင်စိတ်ညစ်เสียကြုံလဲပဲမညစ်တော့ဘူးတဲ့အဲ့လိုအသုံးချရတယ်တရားပေချိန်အသုံးချမှလဲလို့မေးရင်သီလလူမှုရေးအသုံးချတမာတိပြဿနာတွေကြုံလာရင်အသုံးချပညာအဲ့လိုမျိုးအကြောင်းမျိုးမျိုးဆုံးလာရင်အသုံးချအသုံးကြတာကိုရှာတာလေတရားအထုတ်တာအသုံးကြတာတွေကိုအသုံးချနေတာလေတရားအထုတ်တာဟုတ်တယ်မလားအသုံးကြတာကိုဘာလို့ရမှာလဲအသုံးချအခုတရားနာနေတဲ့သူတွေကအသုံးချလားမချဘူးလားအသုံးကြတာကိုအသုံးချတာလားအသုံးမကြတာတွေအသုံးချတာလားဟမ်အသုံးကြတို့ဟုတ်ခုနှစ်နာရီဆိုရင်လေဘာလဲလားမလားကျန်တဲ့ကားတွေကတော့ကုန်သွားပြီတကားလားကျန်တော့တယ်လေဟုတ်လားဘာဖနှက်ဆုံးနဲ့ရုပ်ဆိုးမှဆိုတာပါဆိုတာဟမ်ဘာတဲ့တော့လာပါသေးတယ်ပြနေသေးတယ်မို့လားခုနှစ်နာရီတောင်မဆောင်ဘူးလေတခါလေ6နာရီအဲကြည့်ကြည့်ကြည့်ကြည့်မှန်းသိတာလေကဲကဲအသုံးကြလားမကြဘူးလားအသုံးမကြတာတွေနဲ့မလုပ်နိုင်လားအသုံးချနာဟိုကငိုစရာအရှင်ကိုကလည်းမလုပ်လဲ။ဩ။ငါကဘာမှကိုကလောကကြီးငိုစရာတွေများရတယ်တဲ့။သူတို့ကကြည့်ပြီးမလုပ်နာ။ငိုနေသေးတယ်ကိုင်ကြည့်သမ်းမအောင်ကိုင်။ခုပြောတာသဘောဖောက်လားမသိဘူး။ခုခုကိုပြန်မေးကြည့်အသုံးချတယ်လို့လားမချတယ်လို့လား။သွားပြီသွားပြီမဟုတ်တော့လို့ပြန်မယ်။ပညာလည်းအသုံးချနာပဲဥစ္စာလည်းအသုံးချတာပဲတရားလည်းအသုံးကြတာပဲတဲ့အသုံးကြတာတွေကိုဘာလို့ရမှာလဲအသုံးချတပ်ပိတ္တာကမ္မတကတပ်ပိတ္တာကမ္မဒါယတော့တပ်ပိတ္တာကမ္မယောနီတပ်ပိတ္တာကမ္မဘိန္ဒုကမ္မဗန္ဒုကံနာလျင်ကိုယ်ပိုင်ဥစ္စာကံနာလျင်ကိုယ်ကိုအမွေပေးသည်ကံနာလျင်အကြောင်းရင်းကံနာလျင်ကိုယ့်ရဲ့ဆွေမျိုးတခါယုကံနဲ့သူသွားတာလက်ပြီးသွားရင်သူကနဲ့သူသွားတာဟုတ်တယ်မလားအရင်လူတွေပို့လို့လားသူကနဲ့သူကနဲ့သူကသူဆွေမျိုးသူပြီးပါသွားတယ်ကျန်တဲ့လောကဆွေမျိုးတွေကမလိုက်နိုင်ဘူးဟုတ်လားလောကဆွေမျိုးရဲ့ကံဆွေမျိုးရဲ့ဆွေမျိုးဘယ်နှယောက်ရှိနှယောက်ရှိတယ်ဘယ်ဆွေမျိုးအာကိုမှာဟောကံဆွေမျိုးအာကိုမှာပေါ့အရင်လူတွေနဲ့တဲ့မှာမတဲ့တာလောကမှာတော့လောကဆွေမျိုးနဲ့လေအာကိုရတယ်တကယ်တမ်းကျတော့ကံဆွေမျိုးကသာလေအမြဲအားကိုးရတာဟုတ်လားလောကဆွေမျိုးမိသားစုဆွေမျိုးလည်းအားကိုးရတယ်ကံဆွေမျိုးလည်းအားကိုးရတယ်ဘယ်ဆွေမျိုးကအရေးကြီးခုတကယ်သူကနေသူသွားတာဒီလူတွေခေါ်လားဟုတ်လားလိုက်ခဲ့လို့ပြောသွားလား ပြောပါသူ့အတူသွားတာဟုတ်တယ်မလားဒီလူကလိုက်ချင်နိုင်လိုက်လို့မရဘူးကိုယ်ကဆွေမျိုးကကိုယ်ချပေးမှာပဲတရားကြီးအတွက်ကံကောင်းနေအကြောင်းနဲ့လာတယ်ဆိုတာအဲ့ဒါပြောတာကံလေကောင်းအကြောင်းနဲ့လာအကြောင်းလာရင်အကျိုးနဲ့လာပြီပေါ့ဖြစ်ရန်ဌာနဘုံဘဝမှာအေးအေးဆေးဆေးပဲသူလောက်ခဲ့တဲ့ကုသိုလ်တွေအများကြီးပဲလေဟုတ်တယ်မလားကံကောင်းဖို့အရေးကြီးတာကံကောင်းဖို့အရေးကြီးတာတကယ်တမ်းပြောရင်ဒီဆွေမျိုးနဲ့ခွာပြီးဟိုဆွေမျိုးနဲ့နေတာဟုတ်လားတခါလေသားအိမ်ကနေပြီးတော့သမီးအိမ်မပြောင်းဘူးလားပြောင်းလားသမီးအိမ်ကနေသားအိမ်မပြောင်းဘူးလားပြောင်းလားအဲ့ဒါအဲ့လိုဆွေမျိုးခဏခွာတာပဲသဘောပေါက်တယ်နော်စိတ်ဆင်းရဲစရာလိုသေးလားသူကံနဲ့သူသွားတာသူကံနဲ့သူသွားတာတဗ္ဗေတ္တကမ္မတကတဗ္ဗေတ္တကမ္မဒါယတော်တဗ္ဗေတ္တကမ္မယောနီသဗ္ဗေတ္တံကမ္မဗန္ဓုကံတရင်ကိုယ်ပိုင်ဥစ္စာကံတရင်အမွေပေးတဲ့ပုဂ္ဂိုလ်အမွေကံကံတရင်အကြောင်းရင်ကံတရင်ဆွေမျိုးရှိကြလေကုန်ဤကုကံကိုကိုကြည့်လိုက်စမ်းပါငါသည်ပညာရအောင်ရှာနေတဲ့ကံလားငါသည်ဥစ္စာရအောင်ရှာနေတဲ့ကံလားငါသည်တရားရအောင်ရှာနေတဲ့ကံလားလို့ကုကံကိုပြန်ကြည့်လိုက်စမ်းပါသူများအကြောင်းမသိရင်လေကိုเจ้าကိုသိတယ်ဟုတ်လားကိုကြောင့်ကိုမဒီဘူးလားသိလားခဏပြောပြတာစီးပွားရှာဖို့ပြောပြတာမဟုတ်ဘူးရှာတတ်တယ်ပညာရှာဖို့ပြောပြတာမဟုတ်ဘူးရှာတတ်တယ်ဘာရှာဖို့ပြောပြနေတာတရားရှာဖို့ပြောပြနေတာကဲဆိုကြည့်ငယ်ရွယ်စဉ်မှာပညာရှာကြီးကဘယ်တော့မရနိုင်ငယ်ရွယ်စဉ်မှာဥစ္စာရှာကြီးကဘယ်တော့မရနိုင်ငယ်ရွယ်စဉ်မှာတရားရှာကြီးကဘယ်တော့မရနိုင်ပညာပဲရှာရှာစီးပွားပဲရှာရှာဥစ္စာပဲရှာရှာတရားပဲရှာရှာနေတဲ့အရွယ်ရှာတယ်ဟုတ်လားနေရွယ်ရှာမှာလေနေတဲ့အရွယ်ဆိုတာပထမအရွယ်ဒုတိယအရွယ်တတိယအရွယ်အရွယ်သုံးပါးပိုက်လို့ရှိရင်85နှစ်တန်းနဲ့ဆိုအစိတ်အတွင်းကပထမအရွယ်50နဲ့အစိတ်ကဒုတိယအရွယ်85နဲ့50ကတတိယအရွယ်ငယ်ရွယ်စဉ်တရားရှာဆိုတော့သဘင်ဖြူလို့ငါတို့အိုကြီးအိုမဖြစ်ပြီဆိုပြီးတော့စိတ်မပြည့်နဲ့ဟုတ်လားတို့တော့ဒီလိုဆိုမရတော့ဘူးလို့စိတ်မပြည့်နဲ့သိချမ်းညံ့နဲ့စဉ်းစားပါခဏိခဏိဟာနှက်ပြန်ထက်တော့ငယ်သေးတယ်ဟုတ်လားဒါအရေးကြီးတယ်နော်ခဏိခဏိဟာနှက်ပြန်ထက်တော့ဟုတ်လားမလို့ငါတို့အသက်ကြီးပါပြီဒီဘဝတော့တရားမရတော့ဘူးလို့စိတ်မပြည့်နဲ့မငယ်ဘူးလားငယ်လားလက်ချံထက်တော့ခဏိကနောက်လထက်တော့ဒီလကနောက်နှစ်ထက်တော့ဒီနှစ်ကဒီလူတွေကကြီးကြီးတွေလားငယ်ငယ်တွေလားဟုတ်မလဲငယ်ငယ်တွေတဲ့သဘင်းကြီးဆေးဆိုးထားပြီးတော့ငယ်ငယ်တွေလုံးတို့အသက်အရွယ်တွေကြီးပြီတရားမရတော့ဘူးလို့စိတ်ပြတ်မှဆိုလို့နားလေအောင်ပြောပြီးဒီလက်ချံထက်တော့ခဏိငယ်သေးဒီဘယ်ချိန်အထုတ်မှလဲခုဟုတ်လားငယ်တုံးရွယ်တုံးအားထုတ်ဆိုတာခုအားထုတ်လို့ပြောတာလက်ပြန်ထက်ကနေ့ငယ်တယ်နောက်လထက်ကနေ့ငယ်တယ်နောက်နှစ်ထက်ကနေ့ငယ်တယ်နောက်ဆယ်နှစ်ထက်ကနေ့ငယ်တယ်အဲ့ဒါလို့ငယ်တယ်ဆိုရင်စိတ်ပြည့်စရာမလိုဘူးခုအားထုတ်ဖို့အဲ့ကြတော့လေငါတို့ငယ်ပါသေးတယ်ငယ်ပါသေးတယ်ဆိုပြီးတော့လေကောက်ခွေးသွားလိုက်ရက်စတောရင်တွေသွားလိုက်ဟိုတယ်တွေတက်လိုက်ဖျားဘူးလို့လို့ဘာလို့လို့သွားလိုက်ချောင်းသားဓာတွေရောမသားဓာတွေရောသွားလိုက်ပုတ်တော့ပုတ်တော့ငတ်တော့ငတ်တော့နေနေပြန်တော့လည်းပဲနှက်ပြန်ဟာကနေ့ထက်ကနေ့ဟာနှက်ပြန်ထက်နေသေးတော့လည်းပဲမနေ့ကထက်စာရင်တော့ကြီးသွားပြီသဘောပေါက်လားဒါလေးပြောချင်တာနော်ဟုတ်လားကနေ့ဟာနှက်ပြန်ထက်တော့နေသေးတယ်ဒါစိတ်မပြတ်ဖို့ပြောတာသိမပြတ်ပြီမဲ့ပေါတော့ပေါတော့နေပြန်တော့လည်းပဲခဏိဟာမနေ့ကထက်တော့ကြီးသွားပြီတဲ့ကြီးသွားပြီတဲ့သုံးစားလို့မရတော့ဘူးတဲ့တရားပဲတော့အာထုံးပါလေခုဟာအဲ့လိုဆိုငါလည်းလိုက်တော့မှာပေါ့ဟမ်ပြင်းပြလွယ်တဲ့ကိုချိုးလည်းရတယ်ဒီချက်စဉ်းစားတော့ဒါလေးသဘောပေါက်လားမသိလက်ပြန်ဆိုတဲ့အနာဂတ်ကိုစိတ်ထဲမှာသိမထင်းနေတော့မနေ့ကဆိုတဲ့အတိတ်တွေကိုသိပြီးတော့ပြန်ပြီးတော့ခေါင်းနဲ့စိတ်ထဲမထက်နဲ့တော့မစင်းစားနဲ့ပြောတာမဟုတ်ပြီးပြီးသားတွေပြန်တွေးစိတ်မလေးနဲ့မရောက်သေးတာကိုမတွေးနဲ့ပြောတာမဟုတ်မရောက်သေးတာတို့ညော်ပြီးတော့ ညော့တော်သောနဲ့စိတ်မောမနေနဲ့ဟုတ်လားတကယ်တမ်းကျတော့မိမိတို့နေရထိုင်ရကြက်စိတ်ဆင်းရဲတဲ့ဆိုတာဒီပြီးပြီးသားတွေ့စိတ်လေးနေလို့မရောက်သေးတာတွေကိုမျောမောနေလို့ဟုတ်လားစိတ်လေးလိုက်စိတ်မောလိုက်စိတ်လေးလဲစိတ်မောလိုက်ဖြစ်နေတာဟာဒီနေ့ပစ္စုပန်အခုကိုသဘောမပေါက်လို့ဟုတ်လားတခါလေစိတ်လေးတာတွေမရှိဘူးလားရှိလားအခုအကြောင်းကြောင့်လားပြီးပြီးသားအကြောင်းကြောင့်လားတခါတည်းစိတ်မောတာမရှိဘူးလားရှိလားခုအကြောင်းကြောင့်လားမဖြစ်သေးတဲ့ဟာတွေအဲ့ဒါလူဖြင်းလူအလူနာလူထိုင်းလို့ခေါ်တယ်ရှင်းလားဟုတ်လားဒီလူတွေကလူတော်တွေလားလူဖြင်းတွေလားလူလေတွေလားလူအတွေလားဟောအေးကိုကြောင့်ကိုတည်တော်ပြီလေလူသွက်တွေလားလူနာတွေလားဟောတေချာစင်းစားတေချာစင်းစားဘယ်သူနဲ့ချိန်ထားသေးလဲအော်အဲ့တော့ဒီဆက်ပြောင်းတပတ်ခါမရောက်သေးတဲ့ဟာတွေကြောင့်စိတ်မောနေရတာပြီးပြီးသားတွေကြောင့်စိတ်လေးနေရတာစိတ်မထားတတ်လို့တကယ်ထားတတ်ရမှာကခုပညာရှာလိုက်စမ်းပါခုဥစ္စာရှာလိုက်စမ်းပါခုစီးပွားဥစ္စာရှာတယ်လို့မျိုးတရားရှာလိုက်စမ်းပါခုအသုံးကျတာတွေကိုရှာလိုက်စမ်းပါခုအသုံးကျပါသည်ခုအသုံးကျတာနဲ့ကြည်လက်အသုံးကျတဲ့လက်ရှိတော့အဲ့ဒီလက်ကလေးနဲ့ယူပါသည်ဟုတ်တယ်နော်အေဝံတခါပမပုံမီထုံနည်းအတူသားလေးစီးပွားဥစ္စာတွေအသုံးကျရှာလို့ကိုယ်မှာစီးပွားဥစ္စာရှိရင်လက်ကလေးနဲ့ယူတယ်လို့စီးပွားဥစ္စာနဲ့လှူလိုက်စမ်းပါစီးပွားဥစ္စာအသုံးကျတယ်လို့ပြောပြီမဲ့လို့အသုံးမချရင်အသုံးမကျဘူးဟုတ်လားလက်ရှိတဲ့လက်အသုံးကျတယ်လို့ပြောပြီမဲ့လို့အသုံးမချရင်အသုံးမချဘူးအသုံးချမှဟုတ်လားသဘောပေါက်လားမသိဘူးဒါဖြင့်စီးပွားဥစ္စာတွေဘာလုပ်ဖို့အသုံးချဖို့အသုံးချဖို့လူဖို့ဆိုရင်တော့ဒါဘုန်းကြီးလူပဲဝါလူအဲ့လိုပြောတာမဟုတ်ဘူးစီးပွားဥစ္စာတွေအသုံးချဖို့ဟုတ်တယ်နော်စီးပွားဥစ္စာအသုံးချဖို့ဆိုတော့ဟိုလိုဖြုံးပြီးလိုဖြုံးပြောတာမဟုတ်ဘူးမျက်စိဘလောက်ကောင်းတယ်ပြောပြောမကြည့်ရင်အသုံးမချရင်အသုံးမကျပါလက်ဘလောက်ကောင်းတယ်ပြောပြောမယူမကန်းလို့ရှိရင်လည်းပဲအသုံးမကျပါအသုံးမချရင်အသုံးမကျပါခြေတော့ဘလို့ကောင်းတယ်ပြောပြောလမ်းမလျှောက်မသွားရင်အသုံးမကျပါဘိုးသူတော်ကောင်းတို့ဒါနနဲ့စိဘဥစ္စာရှာဒါနနဲ့ဘာလို့ရမင်းအသုံးချလိုက်စမ်းပါသီလကိုရှာလိုက်စမ်းပါသီလကိုဘာလို့ရမလဲကျင့်အသုံးချလိုက်စမ်းပါဒီခန္ဓာကိုယ်ကြီးဒီအသုံးချခြင်းလဲဆိုရင်သီလကျင့်ပေါ့ဟုတ်တယ်မလားကိုယ်စိတ်ကလေးအသုံးချအောင်စိတ်အေးတည်ငြိမ်နဲ့သမထအားထုတ်ပြီးတော့စိတ်ကလေးကြည်အောင်အသုံးချလိုက်စမ်းပါကိုယ်မှာရှိတဲ့စိတ်မှာပါတဲ့ဉာဏ်ဝိပဿနာအလုပ်အားထုတ်ရင်းနဲ့အသုံးချလိုက်စမ်းပါအသုံးချမှဘာဖြစ်မလဲအသုံးချမယ်ဟုတ်လားအသုံးချမှအသုံးချမယ်ခိုင်းဘာပြောပြောတကားကြီးခိုင်းဘာပြောပြောများကြောက်လို့ပြောလိုက်တာနဲ့ပြီးပြီကိုကုသိုလ်တွေဟုတ်တယ်မလားကြံတဲ့ကုသိုလ်တွေခဏတာဒီကုသိုလ်လေးတွေတွက်လေများကြောက်လို့ပြောလိုက်တာနဲ့ပြီးပြီကိုကုသိုလ်ဒီအဲ့ဒါအသုံးချခဲ့တာလားမချခဲ့တာအသုံးချခဲ့တဲ့အတွက်တခါကြီးအသုံးချလေဘာတွေအသုံးချကံတွေအသုံးချတာပေါ့ကံမကောင်းဘူးလားကောင်းလားကံကလည်းကောင်းအကြောင်းကလည်းလှဆိုတာအဲ့ဒါပြောတာဒီချာစဉ်းစားတော့စီးပွားမချနဲ့မပြောဘူးရှာပါလို့ဖို့အသုံးချဖို့ပညာစာမကြိုးစားပြီးမသိနဲ့မပြောဘူးသိဘာလို့ဖို့တရားမချနဲ့မပြောဘူးရှာပါလို့ဖို့လေတော့ပေါ့တယ်နော်ကိုရှိတာလေးကိုအသုံးချပါလေတချို့ကိုရှိတာလေးအသုံးမချဘူးဒါလေမလီမချွရင်ပါရတယ်တန်ကြီးတက်ကုန်သလိုပဲမိမိတို့စီးပွားဥစ္စာတွေလည်းအသုံးမချရင်တန်ကြီးတက်တယ်မိမိတို့ပညာတွေလည်းအသုံးမချရင်တန်ကြီးတက်တယ်မိမိတို့တရားတွေလည်းအသုံးမချရင်တန်ကြီးတက်တယ်တဲ့ကို့မှာအသုံးချတာတွေရှိမှန်းသိရင်ဘာလုပ်ရမှာဟုတ်လားအောင်ခိုင်းကြီးမိမအသုံးချတာတွေရှိတယ်မလားဟမ်ရှိတာတွေအသုံးချ။ तू ဟော तू နမယ်ဘလို့လဲတန်တယ်အသုံးချတာတွေမရှိဘူးလားရှိတာဟိုရှိပါတယ်တမဟုတ်ရှိမှာပါတဲ့မင်းလည်းအားရပါရမရှိလိုက်တာမရှိသေးချာအောင်ဟုတ်လားဒါတော့သူတို့ဘုန်းကြီးရှိမတိုးတာနဲ့တူတယ်ဟုတ်လားသဘောပေါက်လားမသိဘူးခဏပြောတာတခြားကခဏတာဒကာကြီးကအသုံးချတာတွေလည်းရှာခဲ့တယ်အသုံးလည်းချသွားတယ်အဲ့ဒါကဝန်တာတရားဟုတ်လားသေးတာတော့တတ်တော့ကလေးပြီမာလေးဒါကြီးခေါင်းနဲ့ထည့်မနေနဲ့တော့တချို့သေးတာသွားတယ်အသုံးလည်းမချဘူးအသုံးလည်းမချတာတွေတပုံကြီးလေ ဟုတ်လားဒီနေ့တိမ်လူတယ်ဆိုတာဘာလို့တာလဲဓမ္မကမ္မလူတယ်ဆိုတာဘာလို့တာလဲသုံးကတ်တယ်ဆိုတာဒီဟုတ်လားတရားနာတာလဲဒီအဲ့ဒါပဲလူတွေကအသုံးချခြင်းရဲ့နဲ့ဘာလို့အသုံးမချတာလဲအသုံးမချကြလို့တဲ့အသုံးချသမှာတော့ကိုယ်မစိတ်မရှိဘူးလားရှိလားဘာလို့ ਆ မှာလဲစိတ်ဘလို့အသုံးချမလဲစိတ်ဆိုးဖို့လောဘဖြစ်ဖို့ဒေါသဖြစ်ဖို့မာနကြီးဖို့မတည့်ဖို့အဲ့လိုလားအကုန်လုံးမျက်တံနဲ့နေကြသမ်းမှာဝေးညီကောင်မောင်နှမတွေမတည့်ငါဦးရတယ်ဘိုက်ခောက်ဆွဲလိုက်ရင်ဟုတ်လားအဖေနဲ့အမေနဲ့သားသမီးတွေနဲ့ဟိုးဘာညာဆွေးစင်းကဆွဲလိုက်ရင်လားကိုတရားခေါ်တာမဟုတ်ပါဘူးကဆွဲလိုက်ရင်နေတာမများနေတယ်သဘောပေါက်လားမသိဘူးကိုစိတ်ကလေးကိုအသုံးချသမ်းမှာကိုခန္ဓာကိုယ်လေးလေဒါမှဒီခန္ဓာကိုယ်ကြီးကအတုံးကြမှာဒါမှဒီစိတ်ကအတုံးကြမှာကိုယ်မှာရှိတဲ့အသိဉာဏ်တွေကိုလောက်လိုက်ပဲအတုံးချသမှာဘယ်တော့ဒီအတုံးချရမှာလဲဆိုကြည့်ကံဆိုတဲ့ကောင်ကတွဲလဲတွဲထားတယ်ဟုတ်လားဟောဒီအိမ်ဟောဒီအိုးဟောဒီချယ်ဟောဒီဝင်းဟောဒီပစ္စည်းဟောဒီဥစ္စာဟောဒီသားသမီးဟောဒီဆွေမျိုးဟောဒီအမိဖကိုယ်ဆိုင်လားမဆိုင်ဘူးလားဟမ်ကိုယ်ဆိုင်လားမဆိုင်ဘူးလားไอ้ไซเนี่ยเปียวน่ะมาทายงามมาเนาะแกกูไม่ป่ายงูละป่ายล่ะอะพี่อะเมตานะมีญีกูมองน่ะมาไม่ทายงูละทายไม่ป่ายงูละป่ายล่ะไซเนี่ยไซมาดิป่ายเลยป่ายมาดิอะยังก็ถึงแก่ล่ะถูกล่ะตะกายุกูไม่ทายงูละทายล่ะกูไม่ป่ายงูละป่ายล่ะตะเกรั้นจ่ารอตีกวยกวยธรรมะหมูชิงกวยกวยรอไซนาไซดิไม่ป่ายเนาะปฐมาถึงแก่ล่ะก็ไซเลยไซดิပိုင်လေပိုင်နေအခုလို့သိခွဲတာမဟုတ်ရှင်ခွဲခွဲတော့ဆိုင်နာဆိုင်နေမပိုင်ဘူးနားလည်လားမလို့အဲ့ဒါတရားအဲ့ဒါတရားဆိုင်နာဆိုင်နေပိုင်ရင်မသိအောင်ကိုခေါ်ထားမှာပေါ့ဟုတ်တယ်မလားပထမတော့ဆိုင်လေဆိုင်နေပိုင်လေပိုင်ခုမေးကြည့်ပါဦးမယ်ဒီလူတွေကလက်စွပ်တွေငကတ်တွေဘာတွေရွှေတွေပစ္စည်းပစ္စည်းပစ္စည်းကလောဝတန်ကားတွေမဆိုင်ဘူးလားဆိုင်လားမပိုင်ဘူးလားပိုင်လားအတူများမခိုးသေးဘူးသူများမခိုးသေးရင်တော့မပြောက်သေးဘူးမပြောက်သေးရင်တော့မပြောက်သေးရင်တော့ပိုင်နေထင်တာမခိုးသေးရင်တော့ပိုင်နေထင်တယ်ပျောက်သွားမှခိုးသွားမှမပိုင်ဘူးလို့ထင်ကြတာတကယ်တမ်းကျတော့မပြောက်ခင်ကလေးကမပိုင်ပါဘူးဟုတ်လားဘယ်သူကပိုင်တာသူကငါပဲသူပိုင်သေချာညာနဲ့စဉ်းစားတော့ပထမကဆိုင်လေဆိုင်နေပိုင်လေပိုင်နေနောက်တစ်ခုကျတော့ဆိုင်လာဆိုင်နေမပိုင်ဘူးတဲ့အခုကြည့်တကကြီးဆိုင်နာဆိုင်နေပြောလို့သာပြောတာဆိုင်နာဆိုင်နေမပိုင်ဘူးလုံနေတယ်ဟိုမှာ तू က तू နဲ့သမီးတွေက तू က तू အိုကေနေလားမသိဘူးခုနဆိုင်သေးလားတကယ်တမ်းကျတော့ဆိုင်လည်းမဆိုင်ဘူးပိုင်လည်းမပိုင်ဘူးအဲ့ဒီအတိလေးရှိဖို့အရေးကြီးတာသေမမဆိုင်မပိုင်တာလားရှင်းလုံးလားသူကမဲ့ तू ဆိုင်ပါတယ်တဲ့ကိုနဲ့မဆိုင်ပါဘူးသူကင်ကတော့ तू ပိုင်ပါတယ်ကိုနဲ့မပိုင်ပါဘူးမဆိုင်ပါဘူးတကယ်ဝိပဿနာအလုပ်အားထုတ်ခြင်းနဲ့ဆိုရင်ဦးဇင်းတို့မနေ့ကပဲအမေတန်းကိုဦးဇင်းတို့တက်ကတော်မှာလက်ချပြီးတော့ဟိုတံဂိုရီယာဒီလက်ရှင်ကဝိပဿနာနဲ့ပတ်သက်ပြီးမေးတော့ပြောပြတာပေါ့လေဦးဇင်းတို့ပရိသတ်သမုပ္ပါဒ်တုတ်တန်ကြီးဝိပဿနာတုတ်တန်ကြီးအခြေချဲ့ပြီးတော့ပရိသတ်သမုပ္ပါဒ်တွေကိုသိနေတာဒါနသီလသမထဝိပဿနာကွာလို့ဘုရားခက်လဲဆိုတော့သူကဝိပဿနာခက်တယ်မဟုတ်ဘူးဒါနခက်တာလို့တို့ဘုရားဟောတာကအလူခံပုဂ္ဂိုလ်လည်းလိုတယ်လူတဲ့ပစ္စည်းလူပဲပစ္စည်းလည်းရှာသေးတယ်လူကျင်တဲ့စိတ်ကလည်းမိုးရသေးတယ်လို့ဒါနကတအားခက်တာဝိပဿနာတအားလွယ်တာလို့ဝိပဿနာဆိုတာအသိဉာဏ်ပဲလို့ဆိုတော့ဟုတ်ကဲ့လားဆရာတော်ရေအဲ့ဒါဝိပဿနာအသိဉာဏ်အလွယ်ဆုံးပြောပြပေးပါပြောပြပေးပါဆိုတော့သူ့ကိုပြောလိုက်တယ်မြင့်ကတခုလေးပြောမကွာလို့အဲ့ဒါလေးကိုအသိမှတ်ထားလို့မပြောင်းမပြတ်မမေ့နေတော့လို့သူတို့တော့အင်္ဂလိပ်လိုခြာပြီးတော့အင်္ဂလိပ်လိုပြောရတာပေါ့ဘာပြောလိုက်တော့ဆိုတော့All are not mine. ဟာတယ်။ All are not mine. အကုန်လုံးက All are not mine. ဘယ်ဟာဖြစ်ဖြစ်ဆိုင်လဲမဆိုင်ဘူး။ပိုင်လဲမပိုင်ဘူး။အဲ့ဒီအသည့်ဟာဝိပဿနာအသည့်ပဲ။ဒီယုတ်ဒီနိုင်ဒီခန္ဓာဆိုင်လဲမဆိုင်ဘူး။ပိုင်လဲမပိုင်ဘူး။သူ့ကြောင့်နဲ့သူ့အကျိုးဖြစ်နေတာလေ။ဟုတ်လား။ဒီတတ္တဝါတွေအားလုံးလည်း All are not mine.ဟုတ်လားတခါကြီးလေပါတော့တာဘောအော်လာနော်မိုင်းဆိုတော့ဟုတ်တယ်မလားဆိုင်လည်းမဆိုင်ဘူးဆိုင်တယ်မဆိုင်ဘူးစောစောကတည်းကသူကံတာသူပိုင်တယ်သူကံတာ သူဆိုင်တဲ့သူကံကောင်းလို့သူ့အကြောင်းသူလှသွားတာဟုတ်တယ်မလားဟုတ်လားနော်မိုင်းမေ့မလားအဲ့ဒါလေးမမေ့နဲ့ရှောက်ရွတ်မနေတော့လူတွေတွေ့လိုက်ဟုတ်လားနော်မိုင်းဟုတ်လားနော်မိုင်းအဲ့လိုကြီးတော့လေရွတ်မနေနဲ့အုံးဟုတ်လားတကယ်သဘောပေါက်မှာကဘယ်ဟာမှလည်းမဆိုင်ဘူးဒီမှာလေမပိုင်ဘူးလောကသဘောအနေနဲ့ဆိုင်နေပိုင်နေလို့ပြောကြပြီးမဲ့တကယ်ဝိပဿနာဉာဏ်ပေါ်ရင်မဆိုင်မှန်းလည်းသိတယ်မပိုင်မှန်းလည်းသိတယ်ဘယ်သူကဆိုင်တာလဲသူကံဘယ်သူကပိုင်တာလဲသူကံနဲ့ဒါကြောင့်မို့တခါကြီးဟာကံအကြောင်းကံလည်းကောင်းအကြောင်းလည်းလှသူဟာသူပဲဟုတ်လားအခုလမ်းဆိုင်နေလို့လဲမရတော့ဘူးလမ်းပိုင်နေလို့လဲမရတော့ဘူးတခါကြီးခဏထားကိုပဲဆိုင်လည်းမဆိုင်ဘူးပိုင်လဲမပိုင်ဘူးဒီရုပ်ဒီနန်းကိုပဲဆိုင်လဲမဆိုင်ဘူးပိုင်လဲမပိုင်ဘူးလောကသဘောတော့ကိုယ်နဲ့ကိုယ်ချီတော့ကိုယ်ဆိုင်နေပိုင်နေပေါ့တကယ်တမ်းကြည့်တော့မျက်လုံးဆိုင်နေပိုင်နေဆိုပြီးမှမျက်စိကြည့်ရင်ကိုယ်ဘလို့မှမကြနိုင်ဟုတ်တယ်မဟုတ်လားခန္ဓာကိုယ်ကြီးဆိုင်နေပိုင်နေပြောပြီးမှလေဖြတ်တော့ကိုယ်ဘလို့မှမတက်နိုင်ဘူးဦးဇင်းတို့ဆိုအခုခပတ်ကြီးပတ်ထားတာခါနာတော့ကိုယ်လည်းမတက်နိုင် All are not ဟုတ်ကလား All are not mine All are not you are ဟုတ်တယ်မဟုတ်လားအကုန်လုံးအကုန်လုံးသဘောပေါက်လိုက်စမ်းမှာတလောကလုံးဟာဘယ်ဟာမှကိုမဆိုင်ပါဘူးကိုမပိုင်ပါဘူးတဲ့ကိုဆိုင်တာဒီကိုကံဒါထက်ပိုပြောရင်ကိုဆိုင်တာဒီကိုအတွက်အသုံးချရထားတဲ့တရားအသုံးချတဲ့ရထားတဲ့တရားကြောင့်အဲ့ဒီတရားအသုံးချတာလေးကိုကိုကဘာလို့ဖို့ပဲအရေးကြီးတော့တာလဲအသုံးချဖို့ပဲအရေးကြီးတော့တာပါတဲ့ဒါကြီးအတွက်တော့ဘာမှစိတ်ဆင်းရဲပူပန်မှုမရှိပါနဲ့တဲ့ဝိပဿနာနဲ့ဉာဏ်နဲ့ပြောရင်မဆိုင်မပိုင်လို့မပူတာကတပိုင်းမစိုးရိမ်တာကတပိုင်းဒကာကြီးကံကောင်းအကြောင်းလှလို့လည်းပဲသူ့လမ်းသူ့လျှောက်သွားတာကတပိုင်းနဲ့စိုးရိမ်ပူဆွေးเสียမရှိပါဘူးတဲ့အဲ့ဒါကိုနားလေခဏပြောချင်တာကတော့အသုံးကျတာတွေရှားပါအသုံးကျတာရှားလို့အသုံးကျတာတွေရှိမှအသုံးကျတဲ့လူဖြစ်မယ်အသုံးကျတဲ့လူဖြစ်မှလည်းပဲအသုံးချလို့ရမေတဲ့ဒါတွေသမီးတွေဟောတဲ့အခါကျတော့ကျောင်းသူကျောင်းသားတွေပြောတဲ့အခါကျဒါတို့သမီးတို့အသုံးချအောင်လုပ်ပါဒါတို့သမီးတို့အတွက်မိဘတွေကအသုံးချเสียရှိပါလေဟုတ်တယ်မဟုတ်လားဒါတို့သမီးတို့အသုံးချအောင်လုပ်ပါဒါတို့သမီးတို့အတွက်တိုင်းပြည်မှာအသုံးချเสียရှိပါလေဒါတို့သမီးတို့အသုံးချအောင်လုပ်ပါဒါတို့သမီးတို့ကိုယ်တိုင်အသုံးချရင်ဒါတို့သမီးတို့ကိုယ်တိုင်အသုံးချသွားပါလိမ့်မယ်ဟုတ်လားဒါကလေးတွေဟောတာလားလူကြီးတွေဟောတာလားကျုပ်လူကြီးတွေကလေးတွေဟောတာပဲဟောမှရမှာဖြစ်နေဟုတ်လားခဏပြောချင်တာကအသုံးကျတာရှားအသုံးချတရားအထုတ်ပြီးနှမျိုးအသုံးကျတဲ့သီလသမာဓိပညာကိုရှားတာလေတရားအထုတ်တာအသုံးကျတဲ့သီလသမာဓိပညာတွေနဲ့ကိုကသွားနေလာနေပြောနေဆိုနေလုပ်နေကြိုင်နေလူငွေကြီးပွားရေးစီးပွားရေးကိုအသုံးကျတဲ့သီလသမာဓိပညာနဲ့လုပ်နေကြိုင်နေပြောနေအသုံးချနေရင်လည်းပဲတရားအထုတ်တာပဲတဲ့အဲ့ဒါကိုနားလည်ပါဘာပြောပြောတကားကြီးဟာအသုံးကျတာတွေလည်းရှာခဲ့ပြီးပါပြီအသုံးကျတာတွေကိုလည်းမလုပ်သွားလဲအသုံးချသွားတဲ့အတွက်ပူစရာပင်စရာမရှိတော့ပါဘူးတဲ့အသုံးကျတာရှာအသုံးချနိုင်ပြီးတော့အသုံးကျတဲ့သူတွေဖြစ်ကောင်းကျိုးချမ်းသာတွေရရှိစံစားခံစားနိုင်ကြဂုံကြီးလျင်အမြတ်ဆုံးချမ်းသာဖြစ်တဲ့နိဗ္ဗာန်ကိုရရောက်နိုင်တဲ့သူတော်ကောင်းတွေဖြစ်ကြပါစေကုန်သတည်းအဲအားလုံးမှာမိမိတို့ပြုထားတဲ့ကုသိုလ်ကောင်းမှုတွေကိုရည်စက်လုံးချအမြပေးဝေကြရအောင်သိချာတကကြီးကိုအာယုံပြုလိုက်မိမိတို့အမြပေးဝေလို့တဲ့သချာမိဘမိအောင်ဖအောင်ဒီတမန်ဘောအပြောင်းသွားတဲ့ပုံစံတွေလည်းစိတ်ကြီးအဖိတ်ပြီးတော့အာရပါရရည်စက်လုံးချအမြပေးဝေကြရအောင်အရှင်မြတ်ဘုရားဘုရားတပည့်တော်တို့သည်နိဗ္ဗာန်ကိုရည်မှန်း၍တရဏဂုံသီလတို့ကိုဆောက်တည်ပြီးလျင်ယနေ့ယခုလွန်ခဲ့ပြီးသောတလရှိရခန့်ကဘဝဟောင်းမှဘဝတည်သောကြောင်းသွားရှာသောသာသမီတို့ဤအနန္တဂုံအင်းကျေးဇူးရှင်ဖြစ်သောဟာခင်ကြီးဥတည်မြင့်အားဘုံကျေးဇူးတို့ကိုရည်မှန်း၍ဓမ္မဒါန တရားအလူအမတ္တဒါနအမြိုက်နိဗ္ဗာန်အလူပေးလူကြပါကုန်၏တရားပွဲကိုကျင့်ပါကြပါကုန်၏သံဃာတော်အရှင်မြတ်အားမိမိတို့၏အင်္ဂေဟာတို့ပင့်ဖိ၍မောမြတ်လစွာသောဆုံးခဲဝယ်ဘောစဉ်ချိုးချင်ရတာအဖျားပြတို့ကိုရိုသေစွာဆက်ကလူတန်းကြပါကုန်၏ဧပရိတ္တတို့အားကျွေးမွေးကြပါကုန်၏ဝေယဝဆန်တို့ကိုလိုလေသေးမရှိအောင်ဆောင်ရွက်ကြပါကုန်၏သိန်ချောင်းအလူနဝဓမ္မအလူအလူတော်တို့ကိုပေးလှူကြပါကုန်၏အရှင်မြတ်ဗျာဘုရားတပည့်တော်တို့ပြုခဲ့ရသောကုသိုလ်ကောင်းမှုအစုစုတို့ဤအဖို့ပါကကိုအသက်ထင်ရှားမထင်ရှားကုန်သောမိဘနှစ်ပါးဆရာသမားဆွေမျိုးမိတ်ဆွေပရိသတ်တို့အားလည်းကောင်းအထူးအားဖြင့်ကျေးဇူးတော်ရှင်ဆရာသခင်ဓမ္မဒူတာဆရာတော်ကြီးအားလည်းကောင်းအထူးအားဖြင့်သာသမီတို့ဤအနန္တဂုံအင်းကျေးဇူးရှင်ဖြစ်သောဖခင်ကြီးဥတည်မြင့်အားလည်းကောင်းကိုဆောင်နတ်အိမ်ဆောင်နတ်ကျောင်းဆောင်နတ်ခြံဆောင်နတ်ပရဝုန်ဆောင်နတ်သာသနာတော်ဆောင်နတ်နတ်မြတ်နတ်ကောင်းနတ်ပေါင်းတို့နေမြင်အပ်မမြင်အပ်နှစ်ရက်တော့ပရိသတ်တို့အားဝမ်းမြောက်ဝမ်းသာအမြအမြအမြဟူ၍ပြေဝေငှပါကုန်၏အရှင်မြတ်ဗျာဘုရားတပည့်တော်တို့အမြဝေသောခဏ၌ဆိုအပ်ခဲ့ပြီးသောနတ်မြတ်နတ်ကောင်းနတ်ပေါင်းတို့နှင့်အာလုံသောပရိသတ်တို့သည်ဝမ်းမြောက်ဝမ်းသာအာဓုအာဓုသာဓုဟု၍ခေါ်ဆိုနိုင်ပြီးလျင်ထတ်တူထမြအကျိုးရပြီးလျင်ကိုယ်စိတ်နှဖျားကျမ်းမာချမ်းသာဝမ်းသာကြသည်ဖြစ်ကြပါစေကုန်သောမြတ်အမြတ်အမြတ်ယူတော်မူကြပါကုန်သောသာသာသာသူမြတ်အမြတ်မြာယူတော်မူကြပါကုန်သောသာဓုသာဓုသာဓုအမြာအမြာအမြာယူတော်မူကြပါကုန်သောသာဓုသာဓုသာဓု